Welcome to the Voice of America in Burmese.
ဒီအောင်ခင်ဝေတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2023ခုနှစ် September 23ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line to meter 3251နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ The Elders အဖွဲ့တို့တွေ့ဆုံပါတယ်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးနဲ့နိုင်ငံတကာကြက်ချင်ဒီဖွဲ့ဥက္ကဋ္ဌတို့မြန်မာအရေးဆွေးနွေးကြပါတယ်မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်ဖို့ Quad 4နိုင်ငံကတောင်းဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးပါမှာခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့ထိုင်းမြန်မာနယ်စပ်က Cyber Crime တွေအတွက် Internet ချိတ်ပြီးတဲ့သူတွေကိုထိုင်းရဲကနေနေနေရဆိုတဲ့အကြောင်းနဲ့အတူအပတ်စဉ်ဒုအသံအစီအစဉ်မှာတော့မင်းတပ်မှာလူငယ်တွေနဲလာနဲ့ပတ်သက်ပြီ
းတကယ်ရွာထဲမှာဆိုဆိုစီခိုင်းအတွက်တန်ရှင်းလုပ်မယ်အကြောင်းတန်ရှင်းလုပ်ဖို့ခေါ်လိုက်ပြီဆိုရင်ဟိုနှုတ်တိုက်မိချင်းကြီးမိချင်းကြီးပဲလာတယ်လူငယ်တွေမရှိတော့ဘူ
းမင်းတပ်ပြည်သူအုပ်ချုပ်ရေးအဖွဲ့ရဲ့ပြောခွင့်ရကိုရောမန်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရူယာတီနဲ့အနာဂတ်ကဘာအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝဲလိုက်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာအထင်ကရခေါင်းဆောင်ကြီးများအဖွဲ့ The Elders ဥက္ကဋ္ဌဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့တို့ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့ American ပြည်ထောင်စုနယူးယောက်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးမှာ The Elders အဖွဲ့ဥက္ကဋ္ဌ Ireland သမ္မတဟောင်း Mary Robinson နဲ့အတူ Mongolia သမ္မတဟောင်းနဲ့ဝန်ကြီးချုပ်ဟောင်းဖြစ်သူ Albertoစကီးယာကိုလံဘီယာနိုင်ငံသမ္မတဟောင်းဟွမ်မန်နျူရယ်ဆန်တိုစ်နဲ့ The Elders အဖွဲ့ကတခြားတာဝန်ရှိသူတွေကိုစက်တင်ဘာ22ရက်တောက်ကြာနေ့ကတွေ့ဆုံခဲ့တဲ့အကြောင်း NUG ကသတင်းထုတ်ပြန်ပါတယ်တွေ့ဆုံပွဲမှာ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေစုအပါအဝင်ဝန်ကြီးတချို့နဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းတို့ပါဝင်ပါတယ်နိုင်ငံတကာမျက်နှာစာမှာစစ်ကောင်စီပေါ်တန်တမာရေးစီးပွားရေးနဲ့ဗန္ဒာရေးအရာထိထိရောက်ရောက်ဆက်လက်ဖိအားပေးလှုပ်ဆောင်ဖို့အထွေထွေညီလာခံကျင်းပနေချိန်မှာ NUG ကကြိုးပမ်းနေတာဖြစ်တယ်လို့ NUG ကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ဟာအမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဘျူရိုလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရစ်တန်ဘရင့်နဲ့လည်းစက်တင်ဘာ20ရက်ဗုဒ္ဓနေ့ကနယူးယောက်မြို့မှာတွေ့ဆုံခဲ့ပါတယ်။တန်တမာရေးစီးပွားရေးနဲ့ဗန္ဒာရေးအရာစစ်ကောင်စီပေါ်ဖိအားပေးမှုတွေဆက်လက်လှုပ်ဆောင်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဝန်ကြီးဒေါ်စင်မာအောင်က VOA ကိုပြောပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့88ကြိမ်မြောက်အထွေထွေညီလာခံမှာတော့တာမကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုစားပြုတက်ရောက်နေပါတယ်ခင်ဗျာ။
နယူးယောက်မြို့မှာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေကြတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးနဲ့ ICRC နိုင်ငံတကာကြက်ချင်ညီအဖွဲ့ဥက္ကဋ္ဌတို့စက်တင်ဘာ22ရက်နေ့တောက်ကြနေ့ကတွေ့ဆုံခဲ့ကြစဉ်မှာမြန်မာအရေးဆွေးနွေးခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံကပြဿနာတွေဖြေရှင်းနိုင်ရေးအတွက် ASEAN ဘုံသဘောတူညီချက်5ရပ်ကိုအကောင့်ထည့်ဖော်ဖို့အတွက်ဖော်ဖို့လိုတဲ့အတွက်ဒါကိုဆက်ပြီးစူးစမ်းသွားမယ်အကြောင်းနိုင်ငံသားရေးဝန်ကြီး Retno Masuri က ICRC ဥက္ကဋ္ဌ Mayor Yana Sporadic ကိုပြောကြားခဲ့တယ်လို့ Indonesia သတင်းဌာန Antenna ကဖော်ပြပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးပို့ခဲ့တာအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အခုနှစ် ASEAN အလဲကျဥက္ကဋ္ဌ Indonesia နိုင်ငံကလက်တွေ့ကျတဲ့ဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့တာကိုရှင်းပြခဲ့တယ်လို့လည်းသတင်းမှာရေးသားထားပါတယ်။ဒီနှစ်ကုန်ရင် ASEAN အလဲကျဥက္ကဋ္ဌတာဝန်ကိုလာအိုနိုင်ငံကတာဝန်ယူလိုက်ပြီးရင်လည်းမြန်မာပြည်သူတွေကိုအကူအညီပေးနိုင်ဖို့မြန်မာအရေးဖြစ်ရှင်အသက်ဖွဲ့လိုက်တဲ့အင်ဒိုနီးရှားလာအိုမလေးရှားသုံးနိုင်ငံပါရန်ဒီယာတဲ့ကနေအင်ဒိုနီးရှားနိုင်ငံအနေနဲ့ဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလည်းအင်ဒိုနီးရှားရဲ့ဒီရက်နိုမာဆူဒီကဒီ ICRC ဥက္ကဋ္ဌကိုပြောကြားခဲ့ပါတယ်ဥက္ကဋ္ဌစပိုဂျယ်ရစ်ကလည်း ICRC ရဲ့လုပ်ငန်းတွေကိုအင်ဒိုနီးရှားနိုင်ငံကဒီဇိုင်းမမအားပေးထောက်ခံတဲ့အပေါ်မှာကျေးဇူးတင်ကြောင်းပြောကြားခဲ့သလိုနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးမှုတွေကနေဆက်ဆံရေးပုံမှန်ခိုင်မာအောင်ဆောင်ရွက်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောကြားခဲ့တယ်လို့ပြောခဲ့တာကိုအန်တာရာသတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအကြမ်းဖက်လို့ရတဲ့ချက်ချင်းရဖို့ဥပဒေမဲ့ဖမ်းဆီးထားသူအလုံးကိုပြန်လွတ်ပေးဖို့ဆွေးနွေးအဖြေရှာဖို့လူသားချင်းစာနာတဲ့အကူအညီတွေအဟံအတားမရှိပေးနိုင်ဖို့နဲ့ Federal Democratic စနစ်အသွင်ပြောင်းလဲမှုမှာအလုံးပါဝင်နိုင်ဖို့လိုအပ်ကြောင်း Quad အဖွဲ့ဝင်၄နိုင်ငံကနိုင်ငံကြီးဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်။အလားတူတောင်းဆိုချက်တွေကိုခုနှစ်အစောပိုင်းမှလက်အတွင်းမှာကျင်းပခဲ့တဲ့ Quad ၄နိုင်ငံနိုင်ငံကြီးဝန်ကြီးတွေတွေ့ဆုံမှုအပြီးမှာလည်းထုတ်ပြန်ခဲ့သလိုအချက်၅ချက်ပါအာဆီယံဘုံသဘောကျချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အမေရိကန်၊ဩစတြေးလျ၊အိန္ဒိယ၊ဂျပန်နိုင်ငံတို့ပါဝင်တဲ့လူမျိုးဆိုင်ရာလေ့ပွင့်ဆိုင်ဆွေးနွေးဘက်နိုင်ငံများဒီ Quad အဖွဲ့နိုင်ငံကြီးဝန်ကြီးတွေနယူးယောက်မြို့မှာတွေ့ဆုံဆွေးနွေးပြီးမနေ့စက်တင်ဘာ22ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အချက်14ချက်ပါပူးတွဲကြေညာချက်မှာယူကရိန်း၊ရုရှားပဋိပက္ခ၊မြောက်ကိုရီးယားအရေးတို့အပြင်မြန်မာနိုင်ငံနဲ့ဆိုင်တဲ့အကြောင်းအရာတွေကိုလည်းထည့်သွင်းဖော်ပြထားတာပါ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ရောက်နေကြတဲ့ဒီ Quadနိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေမနေ့တောက်ကြနေကနယူးယောက်မြို့မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲကိုအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်၊ဩစတြေးလျနိုင်ငံကြီးဝန်ကြီးပယ်နီဝေါင်၊ဂျပန်နိုင်ငံကြီးဝန်ကြီးယိုကိုကာမီကာဝါနဲ့အိန္ဒိယနိုင်ငံကြီးဝန်ကြီးအက်စ်ဂျိုင်းရှန်ကာတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်ရိုမီတာ32 kHz 9383ညာနဲ့9383ညာအိုင်ရိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
်ဒီအမေရိကန်အထံကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရ Move Forward Party ခေါင်းဆောင်တစ်ကိုခန့်အပ်လိုက်ပါတယ်ခေါင်းဆောင်ဖီတာလင်ဂျာဝတ်နှုတ်ထွက်ခဲ့ပြီးတဲ့နောက်အရင်ကပါတီအတွင်းမှုချုပ်တာဝန်ယူခဲ့တဲ့အသက်44နှစ်အရွယ်ခြိုက်သဝတူလာတုံကိုခေါင်းဆောင်တဲ့အဖြစ်ယာယီရွေးချယ်လိုက်တာဖြစ်ပါတယ်ခေါင်းဆောင်ဟောင်းဖီတာကိုဝန်ကြီးချုပ်မလုပ်နိုင်အောင်လွတ်တော်ထဲမှာစစ်တပ်ခန့်အမတ်တွေနဲ့ conservative လွတ်တော်အမတ်တွေကကန့်ကွက်ခဲ့ကြသလိုရုံးမြင့်တန်ကြားထုတ်လို့ရေလုံငန်းတစ်ခုမှာအစုချေရာပါဝင်တဲ့ဆိုတဲ့တိုင်ကြားချက်ကိုစစ်ဆင်းနေတာကြောင့်အခြေခံဥပဒေခွင်ရုံးကနေလွတ်တော်အမတ်အဖြစ်ကယာယီဖယ်ရှားထားပါတယ်။ဒါကြောင့်သူ့ပါတီအနေနဲ့လွတ်တော်မှာအတိုက်ခံပါတီအဖြစ်ဆောင်ရွက်လို့ရနိုင်အောင်ဆိုပြီးပါတီခေါင်းဆောင်တာဝန်ကနေစက်တင်ဘာ15ရက်နေ့မှာဖိထွာနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဖိထာလွတ်တော်အမတ်အဖြစ်ပြန်မဝင်လာမချင်းသူ့အနေနဲ့ယာယီတာဝန်ထမ်းဆောင်မှာသာဖြစ်တယ်လို့လည်းအခုအသည့်ရွေးခံရတဲ့ခြိုက်သာဝတ်ကသတင်းတောက်တွေကိုဒီကနေ့ပြောပါရခင်ဗျာ။
ခရိုင်းမီးယားဒေသဆာဗတ်စတိုပိုလ်စစ်ကမ်းမြေမှာရှိတဲ့ရုရှားရဲ့ပင်လယ်နက်ဒေသရေတပ်ဌာနချုပ်ကိုယူကရိန်းတို့ကမနေ့စက်တင်ဘာ22ရက်နေ့မှာတိုက်ခိုက်ပြီးတဲ့နောက်အစစ်အမြစ်ရုရှားရေတပ်အကြီးအကဲအပါအဝင်တပ်ဖွဲ့ဝင်ဒါဇင်နဲ့ချီသေးဆုံးခဲ့တယ်လို့ယူကရိန်းကဒီနေ့သတင်းထုတ်ပြန်ပါတယ်။တောက်ကြနေကယူကရိန်းရဲ့တိုက်ခိုက်မှုကြောင့်ရုရှားရေတပ်ဌာနချုပ်မှာကြီးမားတဲ့လောင်ကျွမ်းမှုတွေလည်းဖြစ်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုသေးစိတ်ကိုမကြခင်မှာထုတ်ပြန်သွားမှာဖြစ်ပြီးတော့အခုချိန်ထိသိရှိရထားသလောက်တော့ဒီရဲတပ်စုရဲ့အကြီးအကဲအဖွဲ့ဝင်တပ်ဖွဲ့ဝင်တွေဒါဇင်နဲ့ချီသေးဆုံးပြီးတော့အများပြားလဲထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကသတင်းထုတ်ပြန်ပါတယ်။ရုရှားရဲ့ခေါင်းဆောင်ပိုင်းစီးဝေးပွဲချင်းပါနေတဲ့အချိန်မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာလို့လည်းဆိုပါတယ်။ဗိုလ်ချုပ်တွေပါဝင်အနည်းဆုံးလူ9ဦးသေဆုံးခဲ့တယ်ဆိုတာကိုအတည်ပြုလို့ရနိုင်ကြောင်းယူကရိန်းထောက်လှမ်းရေးအကြီးအကဲကာရီလိုဘူဒနော့ကဗီအိုကိုပြောပေးမယ်။အတည်ကြအတည်ပြုလို့မရသေးကြောင်း AFP သတင်းမှရေးပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာ2022ခုနှစ်ထဲကဖမ်းဆီးထားတဲ့လူသီးများသူသတင်းတော်တယောက်နဲ့အလုသမားအရေးတက်ကြွလို့ရှားသူတယောက်တို့ရဲ့အမှုတွေကိုတောက်ကြနေမှာစတင်ကြနာဆစ်ဆစ်ပါတယ်။ကွမ်ဂျိုးမြို့မှာ2022ခုနှစ်ကဖြစ်ခဲ့တဲ့ Me Too အမျိုးသမီးအရေးလှုပ်ရှားမှုကိုသတင်းယူခဲ့ရာကလူသီးများတဲ့သတင်းတော်ဟွမ်းရွှေချင်းနဲ့အလုသမားအရေးလှုပ်ရှားသူဝမ်ဂျာဘင်းတို့ကိုနိုင်ငံတော်ပုံကာမှုနဲ့ဖမ်းဆီးထားပြီးနှစ်နှစ်ကြာမှတရားရုံးကနေပြီးတော့တကယ်ပဲရုံထုတ်စစ်ဆေးကြတာဖြစ်ပါတယ်နိုင်ငံတော်ပုံကံမှုနဲ့သူတို့ကိုတရားစွဲတာဟာအတုအယောင်တရားစီရင်မှုဖြစ်တယ်လို့သူတို့အရေးလှုပ်ရှားနေကြသူတွေကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာသပိတ်မောင်းနေကြတဲ့ကားဆိုင်ရုံအလုပ်သမားတွေဘက်ကအားပေးရည်တည်တယ်ဆိုတာပြသဖို့သမ္မတဂျိုးဘိုင်ဒန်ဟာအင်္ဂါနေ့ကျရင်မီရှိဂန်ပြည်နယ်ဒက်ထရိုက်မြို့ကိုသွားရောက်မှာဖြစ်ပါတယ်ကားဆိုင်ရုံအလုပ်သမားသမဂ UAW အဖွဲ့ဝင်အလုပ်သမားတွေသပိတ်မောင်းဆန္ဒပြနေတဲ့နေရာကိုသမ္မတသွားရောက်ပြီးတော့ထောက်ခံမှုကိုပြသမှာဖြစ်ပါတယ်သူတို့ပံပိုးမှုနဲ့ရရှိထားတဲ့အကျိုးမြတ်ကိုမြတ်မြတ်တတ်တတ်ခံစားခွင့်ရအောင်တောင်းဆိုနေကြတဲ့ UAW အလုပ်သမားတွေနဲ့တသားတည်းရှိတယ်ဆိုတာကိုသွားရောက်ပြသမှာဖြစ်တယ်လို့သမ္မတက X လူမှုကွန်ရက်ပေါ်ကနေပြောကြားခဲ့ပါတယ်2024ခုနှစ်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်ဖို့ကြိုးစားနေတဲ့သမ္မတဟောင်း Trump လည်းဆက်နှပြဆက်ယုံအလုပ်သမားတွေကိုထောက်ခံဖို့ဗုဒ္ဓဟူးနေ့ကျရင်မီရှိဂန်ကိုသွားမယ်လို့ကြေညာထားပါတယ်အမေရိကန်ကအဓိကကားလုပ်ငန်းကြီး3ခုဖြစ်တဲ့ Ford General MotorsChallenges ကားကုမ္ပဏီတွေကဒီဆက်ယုံအလုပ်သမားတွေတောင်းနဲ့ချီပြီးတော့သပိတ်မောက်နေကြတာဖြစ်ပါတယ်ခင်ဗျာ နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်နိုင်တဲ့ကျွန်တော်ရန်တိုင်းတို့ချင်းညာပေးကြတာဖြစ်ပါနဲ့ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်ဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဥရီမြို့မှာခြေစိုက်ပြီးတော့ online ကနေလိမ်လည်နေတဲ့ cyber crime တွေအတွက် internet ချိတ်ဆက်နိုင်အောင်လုပ်ပေးနေတဲ့လုပ်ငန်းတွေကိုထိုင်းရဲတွေကနှိမ်နှင်းခဲ့ပါတယ်ထိုင်းဘက်ကနေမြန်မာနိုင်ငံဘက်ထဲထိ internet line ရအောင်လုပ်ပေးနေတဲ့စက်သွေးပစ္စည်းတွေနဲ့အတူမတင်ငါတဲ့သူ18ယောက်ကိုဖမ်းဆီးခဲ့တဲ့အကြောင်း view သတင်းတော့မအေးမကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြောက်ဥရီမြို့မှာအခြေပြုပြီး online ကနေငွေကြေးလိမ်လည်နေတဲ့ cyber crime တွေအတွက်ထိုင်းနိုင်ငံဘက်ကနေအင်တာနက်သုံးနိုင်အောင်လုပ်ပေးနေတဲ့ထိုင်းလုပ်ငန်းတွေကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။မဲဆောက်မြို့နဲ့ချင်းရိုင်မြို့တွေကနေဆက်သွယ်ရေးစလောင်းတွေတပ်ဆင်ပြီးမြန်မာဘက်အထိအင်တာနက်လိုင်းရအောင်လုပ်ပေးနေသူတွေကိုဖမ်းဆီးခဲ့ကြောင်းဒီကနေ့စက်တင်ဘာလ23ရက်နေ့မှာထိုင်းရဲတွေကသတင်းစာရှင်းလင်းပွဲလုပ်ပြီးအသိပေးခဲ့ပါတယ်။ထိုင်းရဲတပ်ဖွဲ့ဒုရဲချုပ်တော်ဆက်ဆက်ဝီမွန်ကိုရိုင်းမဲဆောက်မြို့ကအာရှလမ်းမပေါ်မှာရှိတဲ့cyber လိမ်လည်ခိုင်းနေဆက်သွယ်ရေးစက်တွေအသုံးပြုနေတဲ့နေအိမ်တိုက်ခန်းတွေကိုလာရောက်စစ်ဆေးခဲ့တဲ့အကြောင်းအခုလိုပြောသွားပါတယ်
။အစာထုတ်ဆုံးတက်ဖို့2ปีนะครับปรับ2แสน။ก็มีเคสแล้วนะครับศาลสั่งลงโทษ1ปีเนื่องจากรับสาภาพเป็นประโยชน์ต่อคดี
။ Time to Yeo จะပြောဆိုသွားတာကတော့တစ်ဖက်နိုင်ငံမှာ cyber လိမ်နေတဲ့လုပ်ငန်းတွေကိုအထောက်အကူပြုနိုင်ဖို့အတွက်ချိုင်းဘက်အချမ်းချင်းရိုင်နဲ့မဲဆောက်ကနေတဆင့်ကူညီလုပ်ကင်ပေးနေကြတာပါ။ဖုန်းစက်တွေကတော့ cyber လိမ်လည်ခိုင်းတွေကအသုံးပြုဖို့အတွက်ဖုန်းလိုင်းဖွင့်ပေးထားတဲ့နံပါတ်တွေဖြစ်ပါတယ်။အခုလိုမျိုး online ကနေလိမ်နေသူတွေအတွက်ထောက်ပံ့ကူညီနေသူတွေကိုထောင်ဒဏ်2နှစ်နဲ့ငွေဒဏ်တွေချပြီးအပြစ်ပေးသွားမယ်ဆိုပြီးပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်က call center cyber လိမ်လည်ခိုင်းတွေအတွက် internet line တွေဖွင့်ပေးနေတဲ့ဆက်သွယ်ရေးစလောင်းတွေအပြင်ဖုန်းစင်ကကပြားပေါင်း 9,600 ကျော်နဲ့အတူမတေငါသူ18ယောက်ကိုမြန်မာနိုင်ငံနဲ့ကပ်နေတဲ့ချင်းရိုင်မြို့နဲ့မဲဆောက်မြို့တွေမှာဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးထိုင်းဒုရဲချုပ်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဖမ်းမိသူတွေထဲမှာထိုင်းနိုင်ငံသားတွေနဲ့နိုင်ငံခြားသားတွေပါတယ်လို့ပြောပေမဲ့ဘယ်နိုင်ငံတွေကလဲဆိုတာအတိအကျပြောမသွားပါဘူး
။ထိုင်းမြန်မာနယ်စပ်က cyber internet ကနေငွေလိမ်နေတဲ့သူတွေကိုဒီအင်တာနက်ရအောင်လုပ်ပေးနေတဲ့သူတွေကိုဒီထိုင်းရဲကဖမ်းဆီးလိုက်တဲ့အကြောင်းကိုထိုင်းချေဆိုင်သတင်းတော်မအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ဝန်ကလူခွင့်အခြေအနေကိုတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုတင်ဆက်ပေးမှာပါ။ဆရာနာသိမ်းမှုကိုလက်နက်ကင်ဆန့်ကျင်နေတဲ့ဒေသတွေကတခုဖြစ်တဲ့ချင်းပြည်နယ်မင်းတပ်မြို့မှာလူငယ်အင်အားစွမ်းအားတွေနှဲပါနေပါတယ်။ဒီအခြေအနေကလူမှုအတိုက်အဝန်းပေါ်မှာဘယ်လိုတက်ရောက်မှုတွေရှိနေပါသလဲ Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအတန်စီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီမကတော့ဒီမှာထားသွားတယ်ဒီမှာထားသွားတယ်ဒီချာဒီမှာဒီမှာအလုပ်ချာဖြစ်ဖြစ်တော့တော့ဒီတော့အားမပြေရကျွန်တော်ခံထက်တယ်နော်你家是啥个？你们那车车里的那个，我感觉啥个？我那不好听的比较，人家他比他的名字，他名字不好写了呀。
阿古阿西比达，阿古阿里贝，这个比啥尼亚呀？
阿古阿西比达，龙阿里贝，这个没有比啥尼亚的。
明天嘛，龙阿里没事了，不录，给他看那个暑假班的。他这个锻炼的不会那个，为啥子的喽？阿米阿苏卡罗。ပညာရေးနဲ့အလုပ်ကံအတွက်တခြားနေရာတွေကိုထွက်သွားကြတာပါဒါတွေဟာမိသားစုနဲ့လူအဖွဲ့အစည်းပေါ်ကိုရိုက်ခတ်တာတွေရှိလာပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားပါပါဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
။ဆောင်းမရေးမကောင်းတဲ့အချိန်မှာဆွဲချက်ပြည့်ရတဲ့ဒီမရှိတော့ဘူး။ဒါဆောင်းမရေးမကောင်းတဲ့အခါကျရင်းနေတဲ့ခါကျရင်းစားချင်တဲ့အဲ့ဒီလိုမျိုးကတော့ပြည့်လို့မရှိတော့မစားဖြစ်တော့ဘူး။
အသက်50ကျော်အရွယ်ဒေါ်ကင်းဟာနှလုံးရောဂါအခံလဲရှိသူပါ။ သူယောက်ျားကလည်းမနှစ်ကဆုံးသွားခဲ့ပါတယ်။ရှိရဲ့သားသမီးလေးယောက်ကလည်းတယောက်မှသူ့အနာမှာမရှိတော့ပါဘူး။မင်းတက်မျိုးနယ်တွေကရွာမှာသူမတယောက်သေးတာကျန်နေရခဲ့ပါတယ်။သားသမီးတွေကိုအနာကနေထွက်သွားခွင့်ပေးလိုက်ရတာသူတယောက်သေးတော့မကပါဘူး။ဒီလိုထွက်သွားဖို့ရှိရဲ့လူငယ်တချို့ကတော့မင်းတက်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကနေတားဆီးဖို့ကြိုးစားခဲ့ပါတယ်။နိုင်ငံဆိုင်ရာနာတင်ခံရပြီးနောက်ပိုင်းမှာဖွဲ့စည်းခဲ့တဲ့ဒီစင်ပြိုင်အုပ်ချုပ်ရေးအဖွဲ့ဟာမင်းတပ်မျိုးပေါ်နေရာကလွှဲရင်မျိုးနယ်ရဲ့90ရာခိုင်နှုန်းကျော်ကိုထိန်းချုပ်ကုတ်ကဲထားနိုင်တယ်လို့ဆိုထားတာပါဒီအုပ်ချုပ်ရေးအဖွဲ့ကမျိုးနယ်ထဲမှာရှိတဲ့မိဘတွေအနေနဲ့အသက်18နှစ်ကနေ35နှစ်အတွင်းလူငယ်တွေကိုမျိုးနယ်ပြင်ပထွက်တာခွင့်မပြုဖို့2021ခုနှစ်ကလေးကထုတ်ပြန်မှုပါတယ်ဒီနှစ်ဇွန်လမှာလည်းဒီထုတ်ပြန်ချက်ကိုချက်ထုတ်ခဲ့တာပါစစ်စေးရေးကိတွေကနေဖြတ်သွားတဲ့လူငယ်တချို့ကိုလှည့်ပြန်ခိုင်းခဲ့ရမျိုးရှိရဲ့လို့ပြောရေးဆိုခွင့်ရှိသူကိုရောမန်ကပြောပါရယ်။ဒါပိုးချက်မှတ်လိုက်တဲ့သဘောပါ။ဒါကြောင့်ဒီလိုမြစ်တာရက်ခံထုတ်ပြန်ရတယ်ဆိုတဲ့အကြောင်းကိုသူကဒို့အတန်ကိုရှင်းပြပါရယ်
။ကျောင်းသူကျောင်းသားလေးကလေးသူငယ်တွေတကြည်ရွယ်အိုနဲ့ပါညာနဲ့အကုန်လုံးပေါင်းလိုက်တဲ့ဆိုရင်စစ်ပေးဆောင်နဲ့ပေါင်းလိုက်ရင်လူငယ်နည်းနည်းပဲရှိတယ်။အဲ့ဒီထဲမှာမှကျွန်တော်တို့လူငယ်တွေကအကုန်လုံးမျိုးပေါ့နော်အဆုလဲအတုံလဲပေါ့နော်အုံနဲ့ချင်းနဲ့ထွက်သွားတဲ့ခါကျရင်ရက်တဲရွာထဲမှာဆိုဆိုစီခန်းအတွက်တန်ရှင်းလုပ်မယ်အကြောင်းတန်ရှင်းလုပ်ဖို့ခေါ်လိုက်ပြီဆိုရင်ဟိုနိုတိုက်မိခင်ကြီးပဲလာတယ်လူငယ်တွေမရှိတော့ဘူးအဲ့လိုမျိုးတစ်ခုခုလုပ်မယ်ခိုင်းတယ်ဆိုရင်ပေါ့နော်လူငယ်တွေရက်ထရွာထဲမှာရက်ရွာရေလုပ်မယ်ဆိုတော့လူငယ်တွေမရှိတော့တာမျိုးပေါ့လေအဲ့လိုမျိုးဂျုံလာတယ်ပေါ့နော်
ဆရာနာမသိခင်မင်းတပ်မျိုးနယ်မှာလူရည်9000ဝန်းကျင်ရှိရဲလို့သူကပြောပါတယ်။ခုဆိုသူခံမှန်းကြည့်တော့4000ဝန်းကျင်လောက်ပဲရှိမယ်လို့လည်းပြောပါတယ်။အုပ်ချုပ်ရေးအဖွဲ့ကကောက်နေတဲ့လူရည်စရင်အတိအကျတိလာရရင်ထွက်သွားတာ1000လား။ဒီထက်ပဲပိုများနေမလား။ကိုရောမန်ပြောပြတဲ့လောက်တော့ဒီထွက်သွားတဲ့လူတချို့ကတိုက်ပွဲရှောင်ရင်အိန္ဒိယနဲ့မလေးရှားရောက်သွားတဲ့သူတွေပါပါတယ်။တချို့ကလည်းဒေသကာကွယ်ရေးတပ်ဖွဲ့တွေဝင်သွားတဲ့သူတွေပါ။ဒါပေမဲ့သူမြင်တာကတော့ပြည်တွင်းပြည်ပကိုပညာရေးနဲ့အလောက်ကင်အတွက်ထွက်သွားတဲ့အရေးအတွက်ပုံများလာနေရပါဒေါ်ကင်းမြဲသားသမီးတွေလိုပါပဲသူ့ငယ်ဆုံးသားကိုတခြားမြို့မှာကြောင်းထားရတယ်လို့သမီးတယောက်ကစင်ကာပူမှာအလုပ်လုပ်နေပြီးနောက်တစ်ယောက်လည်းထွက်ထွက်ဖို့ပြင်နေရပါစားဝတ်နေရေးအတွက်အရင်ကဒေါ်ကင်းဈေးရောက်ခဲ့ပေမဲ့ခုချိန်မှာဆိုင်ထွက်ဖို့လည်းမလွယ်ပါဘူးသူ့သမီးတွေကမိသားစုကိုထောက်ပံ့ပေးနေရတာပါ
လေအဒီမျိုးကြောင့်ပြပါနိုင်လင်းကြောင့်လာပြရဲ့အစမကြီးရတဲ့အဒီမျိုးဒီတာစီစားတဲ့လူတွေထက်ခဲနေလို့အဲဘုတ်ကန်ပါလေကြောင့်လာပြအစမကြီးရတဲ့အခါကြီးသတ္တမီးကိုသမီးကြီးခါခါရောက်လာ
စစ်ကြအာနာပိုင်တွေကတော့မင်းတက်မျိုးပေါ်မှာကြောင်းသုံးကြောင်းပြန်ဖွင့်နေပါတယ်ဒါပေမဲ့ရွာဘက်ကကလေးတွေအတွက်တော့လုံခြုံရေးနဲ့သွာလာရေးကြောင့်အခက်အခဲရှိပါတယ်။မင်းတပ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကလည်းမိဘတွေအနေနဲ့မိမိကလေးကိုစစ်ကောင်စီဖွင့်ထားတဲ့ကျောင်းမထားဖို့ပြောဆိုထားတာပါ။ရွာတော်များများမှာဂျာကာလာပညာရေးကိုတူကိုထကျောင်းနေရှိနေပေမဲ့နေရာလိုအပ်ချက်နဲ့ပညာရေးအဆင့်တန်းအားလုံးကိုမလွှမ်းခြုံနိုင်သေးပါဘူး။အလုပ်ကံဘက်ကိုကြည့်မယ်ဆိုရင်မင်းတပ်လူငယ်တွေမှာရွေးစရာကတောင်ရအလုံးဒါမှမဟုတ်အစိုးရဝန်ထမ်းအလုပ်တွေရှိပါတယ်တောင်ရလုပ်ပြီးအသက်မွေးဖို့ကပြိပခါနဲ့သွားလာရေးပြဿနာတွေကြားမှာလုတ်ကင်စားသားဖို့မလွယ်တော့ပါဘူးဆရာနာရှင်လောက်ကအစိုးရရုံမှာအလုပ်လုပ်ချင်တဲ့လူငယ်ဆိုတာကလည်းမရှိသလောက်နေပါရဲ့စင်ပြိုင်အုပ်ချုပ်ရေးအဖွဲ့ကလည်းသူ့မှာဝင်လုပ်နေတဲ့ဝန်ထမ်းတွေကိုလစာငွေကြေးမချောက်ပံ့ပေးနိုင်သေးပါဘူးဆလိုင်းအောင်ကအသက်20ကျော်ရွယ်လူငယ်တယောက်ပါစေအနာတိမ်းပြီးနှစ်နှစ်ကျော်လောက်အထိကိုကိုတူကိုထအကြောင်းမှာကလေးတွေကိုစာတင်ပေးခဲ့ပါသေးတယ်။ဒါပေမဲ့သူ့မှာဝင်ငွေတော့မရှိပါဘူး။ဒါကြောင့်ပဲမိသားစုအတွက်သူ့ထွက်အလုပ်လုပ်ဖို့လမ်းကိုယူလိုက်ရတာပါ။မိတက်ကနေရင်တစိမ့်တိမ့်နဲ့ထွက်လာရတဲ့လမ်းမှာလည်းတော်လန်ရေးတပ်ဖွဲ့တွေရဲ့စစ်စေးရေးဂိတ်ထက်စစ်တပ်ဂိတ်တွေဖျက်ချိန်မှာသူ့ပိုးပူပန်ခဲ့ရတာပါ။
လမ်းမှာကြည့်ရတာအတော့ဆုံးမလာလေ။
သူတို့နဲ့လမ်းမတွေ့ရတာအကြောက်ဆုံးပဲလမ်းမမိသွားမယ်ဆိုရင်မပြီးဘူးလေကိုဘက်က CDF ကဆိုရင်ဝန်ရင်ပေးတာလောက်ပဲရှိမှလေသူတို့ကကြဖမ်းမိတဲ့သူဆိုရှေ့တန်းပို့ပြီးအတုံးချတာလို့လုပ်တည်တယ်ဖမ်းမိပြီဆိုအလုံးမပေးဘူ
းအခုနိုင်ငံသားမှအလုံးရဖို့ဆလိုင်းအောင်တယောက်စူးစမ်းနေရပါချင်းလူငယ်တွေအပေါ်ပဲဝန်တော့ဝန်ဖို့တွေအလုံးပြိနေတယ်လို့ခံစားရလို့ဒါကိုမမျှတဘူးလို့သူမြင်ပါတယ်
အခုအရှိသားလူငယ်တွေပဲဒီလိုမျိုးပေးဆက်နေရတယ်အထူးသဖြင့
်အခုအရှိသားလူငယ်တွေပဲဒီလိုမျိုးပေးဆက်နေရတယ်အထူးသဖြင့်တနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စကိုကျွန်တော်တို့မင်းသက်သားတွေပဲကူခတ်နေရမှာဆိုရင်ရှေ့တန်းသွားတဲ့လူငယ်တွေကတယောက်ပြီးတယောက်သက်ဆုံးရှုံးနေရမှာပဲနိုင်ငံရေးပြန်ကောင်းလာရင်ရှေ့ဆက်လုံးနိုင်မယ်လူငယ်တွေကမရှိတော့ဘူး
လူငယ်တော်ရင်းများဟာဒေသပြည်သူ့ကော်မတီတခွဲတွေထဲကိုဝင်ခဲ့ကြပါတယ်။ဒါပေမဲ့အားလုံးကခုချိန်ထိမတောက်ခံနိုင်တာလည်းရှိပါတယ်။ကိုတမ်လင်းကအသက်20ကျော်အရွယ်ခရစ်ယာန်ဘာသာရေးဆရာတယောက်ပါ။ငင်းချမ်းစွာဆန္ဒထုတ်ပေါ်တာကိုအကြမ်းဖက်တုတ်ပြန်တာတွေကြုံပြီးရတဲ့နောက်မှာသူခုခံတော်လင်းတခွဲကိုဝင်မိုးဖြစ်လာခဲ့ပါတယ်။ပြင်းထန်တဲ့စစ်ရေးလေ့ကျင့်တာတွေကြုံရတဲ့အခါတချို့တပ်သားတွေခံနိုင်ရင်မရှိရဘူးတွေးခဲ့ရပါတယ်။သူကိုယ်တိုင်လည်းရှေ့တန်းတွေထိဝင်တိုက်ခဲ့ပေမဲ့မကြခင်မှာပဲတိုက်ပွဲရဲ့သဘောတိုက်ပွဲရဲ့သဘာဝချမှာအတော်ယုံကန်ခဲ့ရပါတယ်တမ်လင်းကခုချိန်ထိချင်းပြည်နယ်မှာပဲနေနေရပါချင်းလူဖွဲ့စီအတွက်တက်နိုင်တဲ့ဘက်ကပါနိုင်မှုကိုတူကိုထအကြောင်းတွေကိုထောက်ပံ့ရေးအပိုင်းမှာကူနေပါတယ်ထွက်သွားတဲ့သူတွေကိုတော့ကို့အတွက်ပဲကိုကြည့်ရတဲ့သူတွေအနေနဲ့သူမြင်ပါတယ
်ဒီမကတော့ဒီလမ်းမှာထားသွားတယ်သူလမ်းမှာထားသွားတယ်သူချာကြည့်နေမှာကျွန်တော်အလုပ်ချရတဲ့ဖြစ်ဖြစ်တော့နော်ဒီတော့အဘဘီရကျွန်တော်ခံထက်ကောနော်ဒီဒါဝိမခက်ခက်ကြီးနေလေတူရကိုအားနာရတော့ကိုမှဆုံးဆုံးတော့ကိုလေဒီလိုမျိုးမျိုးကြီးစင်ပြနိုင်နေနေရချာနိုင်နေနေရတော့ဘယ်သူမှအပြားရှင်တွေတွေ့မရှိတော့ဒါမျိုးခံထက်ချင်းတဲ့ကိုလေးရပါနော
်မင်းတမျိုးကချွတ်ခွင်ကိုဂျွန်လာနောက်ပိုင်းမှာပြန်ဖြေလျှော့ထားတယ်လို့ကိုရောမန်ကပြောပါတယ်သူကတစ်ချိန်မှာလူအခွင့်ကြီးအပြည့်အဝရဖို့အခုချိန်မှာလူတိုင်းပေးဆက်ရတာတော့ရှိမယ်လို့ပြောပါရယ
်အားလုံးရဲ့တော်လှန်ရေးဖြစ်တယ်ဆိုရင်မြင်သေးကြမို့နော်နားလည်ကြမယ်ဆိုရင်ပေါ့လေကျွန်တော်တို့ရှေ့ဆက်အကုန်လုံးပြည်သူနဲ့ရောတော်လှန်ရေးဖွဲ့စည်းနေတဲ့အကုန်လုံးပေါ့နော်ပူပေါင်းလည်းတွဲဖို့အဆင်ပြေမယ်ထင်ပါတယ်ဒီတော်လှန်ရေးပြည်ပြောက်သွားလို့လူအခွင့်ကြီးဒီအပြည့်အဝရလာတဲ့အချိန်ကျွန်တော်တို့လူအခွင့်ကြီးတိုက်ယူနေတဲ့အချိန်မျိုးလူအခွင့်ကြီးအပြည့်အဝရလာတဲ့အချိန်မျိုးဆိုရင်တော့ကျွန်တော်လူခွန်ကြီးအပြည့်အဝအကာအကွယ်ပေးဖို့အဖြစ်လာပါဘောနော
်လူငယ်တွေနဲလာတာကတော်လှန်ရေးအဖွဲ့ခေါင်းဆောင်တွေအတွက်တော့ပြဿနာရှိနိုင်ပါတယ်ဒါပေမဲ့လည်းဒါကမြန်မာနိုင်ငံလုံးကမိသားစုတွေကြုံနေရတဲ့ပိုးကြီးမားတဲ့ပြဿနာတွေပါမိသားစုတွေဟာပြိပခါနဲ့နေရဲဆုံးခွာရတာကြားမှာအသက်ရှင်ရည်ရွယ်ကိုမနည်းယုံကန်နေရပါတယ်မိဘတွေဆိုတာကလည်းသားသမီးကိုပိုကောင်းတဲ့အခွင့်အလမ်းတွေရစေချင်ကြတာပါပဲသားသမီးတွေနဲ့မခွဲချင်လဲပဲဝင်ဝင်ရှိဖို့ကလည်းလိုပါသေးရဲ့မိဘတွေဟာကိုသားသမီးတွေပြိပခါတွေရဲ့အဝေးမှာဘေးကင်းကင်းရှိနေစေချင်ပါတယ်ဒေါ်ကင်းလိုပေါ့
ဒီလိုမရှိရဲ့ဒီမှာကြည့်စိတ်နဲ့သူအမရှိဘူးဒါနဲ့တခါပါရစ်စ်ကဒီလိုလူကောင်းနေနေတဲ့မြောင်းတဲ့နေရာမှာအင်းချမ်းတဲ့နေရာမှာဒီလိုအင်းကြီးဆိုင်မှာနေနေကွာဖြစ်ချမ်းသာကြပေါ့ဒီနေ့လေးကောင်းနေတော့အဲ့ဒီမျိုးဒီတော့မျိုးဒီဟိုရောက်ပြီးရမရဘူးအိမ်မကြီးကနေအဲ့ဒီဒီရမှာ
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒိုးတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
ဖရန်တီးယားမြန်မာဝိုင်းတော်သားတွေစီစဉ်တင်ဆက်တဲ့ဒုအသံစီစဉ်ကိုနားဆင်ကြည့်ရှုကြရဖြစ်ပါတယ်။အခုတစ်ခါတော့ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့နိုင်ငံတော်နဲ့ဝတ်စားဆင်မှုအကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အနာပိုင်းဒီအနေနဲ့လူတွေရဲ့ဝတ်စားဆင်ရင်ပုံကိုနိုင်ငံတော်အာဏာသုံးကန့်သက်တင်ပါသလား။မြန်မာမျိုးသီးသမဂ္ဂရဲ့အထွေထွေအတွင်းရေးမှူးနော်ခင်စန်းထွေးကိုဥတ္တမောင်သံကမေးမြန်းပြီးတော့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
။ပချာခင်ကအီရန်နိုင်ငံမှာစက်တင်ဘာလ16ရက်နေ့ကမာဆာအာမီနီနှစ်ပတ်လည်လှုပ်ရှားမှုတွေဖြစ်ခဲ့ပါတယ်။ခေါင်းချုပ်ဘဝကိုသတ်မှတ်ထားတဲ့အတိုင်းမဟုတ်ခဲယောတိယောရဲ့စီလို့ဘာသာရေးရဲ့အဖတ်ခံပြီးရဲလက်မှာပဲကွယ်လွန်သွားခဲ့တဲ့ကတ်မျိုးသမီးငယ်မာဆာအမီနီကွယ်လွန်သွားလို့မနစ်ကဖြစ်ခဲ့တဲ့လူလူဆန္ဒပြပွဲရဲ့နှစ်ပတ်လည်းလည်းဖြစ်ပါတယ်ကျွန်တော်တို့အာရှတရုတ်ပြည်မှာတော့လူတွေရဲ့ဝတ်စားစင်ပုံနဲ့ပတ်သက်ပြီးဥပဒေကြမ်းတရားကိုထုတ်ပြန်လိုက်တာကြောင့်တရုတ်ပြည်ထဲမှာလည်းအခုချိန်မှာအရင်းခုန်ဖြစ်စရာဖြစ်နေတယ်လို့သတင်းတွေမှာတွေ့ရပါတယ် ဒီပတ်နိုင်ငံတော်နဲ့ဝက်စားစီရင်ပုံအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြန်မာအမျိုးသမီးတမကကထွေထွေအတွေ့အမှုနော်ခင်ဆန်းထွေဖြစ်ပါတယ်မင်္ဂလာပါဆရာမကြီ
းမင်္ဂလာပါရှင
်ဟုတ်ကဲ့လူတွေရဲ့ဝက်စားစီရင်ပုံကိုနိုင်ငံတော်ကနေမှကျွန်တော်တို့ပြဋ္ဌာန်းမှုစ조사နေကြတယ်조사လဲ조사လာကြတယ်ဆိုတော့ဒီလိုဝက်စားစီရင်ပုံကလူတယောက်ချင်းရဲ့ကိစ္စလားနိုင်ငံတော်ရဲ့ကိစ္စလားဆရာမဘယ်လိုထင်ပါလဲခင်ဗျာ
လူတယောက်ရဲ့ဝတ်စားဆင်မှုနဲ့ပတ်သက်လို့အဲ့ဒီလူတယောက်တူတယောက်ကပဲဆုံးဖြတ်ပိုင်ခွင့်ရွေးချယ်ပိုင်ခွင့်ရှိပြီးတော့မှနိုင်ငံတော်ရဲ့ပုံရိပ်လို့ပြောတဲ့နေရာမှာဘာသာရေးဒလစ်ထုံးတမ်းပဲဖြစ်ဖြစ်အရင်ကျင်းမှုအရာပဲပေါ့နော်ဆူဆူရွာရွာကြီးခိုက်စေတဲ့တချို့ကန့်သက်နယ်မြေတွေနေရာတွေမှာဝတ်စားသွားလာတာနဲ့ပတ်သက်ပြီးတော့မှကန့်သက်တာကလွဲလို့နိုင်ငံတော်ကဝန်မပါသင့်ဘူးလူတူတယောက်ချင်းစီရဲ့လွတ်လပ်ခွင့်ပဲဖြစ်တဲ့လို့တော့ကျွန်မအနေနဲ့မြင်ပါတယ်ရှင
်လူဖွဲ့စည်းတိုင်းမှာပေါ့နော်ဒီလူများစုနဲ့သဘောကွဲတဲ့လူနည်းစုဆိုတာဒါရှိတဲ့စမြဲပါပဲအဲ့ဒီလိုလူနည်းစုအပေါ်မှာလူများစုကြီးနဲ့နိုင်ငံတော်ကဘယ်လိုများသဘောထားသင့်ပါတယ်ဆရာမ
ဆိုတော့လူတဦးတယောက်အနေနဲ့ဒီလူမျိုးတစ်မျိုးရဲ့အရင်ကျင်းမှုကိုဥပဒေနဲ့ကန့်သက်တာမျိုးချုပ်ချယ်တာမျိုးတားမြစ်တာမျိုးကဖြစ်ကိုမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့ကျွန်မကတော့မြင်တယ်နောက်တစ်ခုကဒီလူတွေရဲ့ဝတ်စားဆင်ရင်မှုပေါ့နော်အဝတ်စားရွေးချယ်မှုတွေကိုဒီတားမြစ်တဲ့အာဆွမ်းနာပြောထားတဲ့ဥပဒေမျိုးဆိုတာကတကယ်နိုင်ငံတကာလူအခွင့်အရေးစံချိန်စံနှုန်းတစ်ခုဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တူတယောက်ချင်းစီရဲ့ဒီလွတ်လပ်ခွင့်တွေပေါ်မှာကန့်သက်ချက်တစ်ခုကိုအသက်သွင်းတာလို့လည်းကျွန်မအနေနဲ့ရှုမြင်တယ်ဒီလိုဥပဒေနဲ့ဝတ်စားဆင်ရင်မှုကိုကန့်သက်တာကလူအမျိုးမျိုးကွဲပြားနေတဲ့နိုင်ငံမျိုးပြီးတဲ့ခါကျရင်ခုနပြောတဲ့လူနည်းစုအာလူတွေအတွက်ပြီးရင်မတူကွဲပြားမှုတွေနဲ့ရှင်တွဲနေထိုင်တဲ့လူမှုပတ်ဝန်းကျင်အတွက်ဆိုရင်ဒါတို့ရဲ့ညီညွတ်စွာနေထိုင်နေမှုကိုလည်းထိခိုက်လာစေနိုင်တယ်။နောက်တစ်ခုကဒီမတူညီတဲ့လူမှုပတ်ဝန်းကျင်အတွင်းမှာပို့ပြီးတော့မှယုံကြည်မှုတွေညော့နယ်လာတာတွေလည်းကြုံရကောင်းကြုံနောက်တစ်ခုကအာနာဆိုတဲ့အဟာကိုကျမတို့ကြည်ရမှာပေါ့နော်ဆိုတော့ကျမတို့နားလည်ထားတဲ့အာနာဆိုတာကလှုပ်ချင်အောင်လှုပ်နိုင်တဲ့လှုပ်ပိုင်ခွင့်မဟုတ်ဘူးပေါ့နော်အာနာဆိုတာကတာဝန်တစ်ခုလို့တော့ကျမကတော့သတ်မှတ်တယ်ဒါကြောင့်ပေါ့နော်ဒီလူဖက်စီမှာဖွံ့ဖြိုးတိုးတက်စေတဲ့တကယ်စိတ်ဆန္ဒအမှန်တကယ်ရှိတယ်ဆိုရင်တော့ဒီလိုအတင်အဓမ္မပိတ်ပင်တားဆီးတာတွေကန့်တတ်တာတွေကိုမလှုပ်သင့်ဘူးလို့တော့ကျမမြင်တယ
်ဟုတ်ကဲ့ဆရာမဥပဒေတရားကိုကျွန်တော်တို့ဒီပြဋ္ဌာန်းပြီဆိုတဲ့အခါပေါ့နော်ဥပဒေတရားမှုရှိတော့အင်းနဲ့အားနဲ့ဒါလှုပ်ဆောင်ရတာတွေရှိတယ်ဆိုတော့ဒီလိုလှုပ်ဆောင်ရတာကြောင့်နိုင်ငံတနိုင်ငံအနည်းနဲ့ပေးဆက်ရတဲ့တွေကဘလောက်ထိကြီးမားတတ်တယ်လဲအထူးသဖြင့်ရင်ကျေးမှုအရွေတွေနဲ့ပတ်သက်လာပြီးတော့တားဆီးရတဲ့အခါမျိုးတွေမှာပေါ့နော်ဘလောက်ထိအကျိုးဆက်တွေအကြီးမားတတ်လဲဆရာမ
ဆိုတော့ဥပဒေတစ်ခုပဲဖြစ်ဖြစ်ဒီစီမင်းတရက်ကိုပဲဖြစ်ဖြစ်ပေါ့နော်ပြဋ္ဌာန်းတဲ့အခါမှာဘာကြောင့်ပြဋ္ဌာန်းဖို့လိုတာလဲဆိုတဲ့အကြောင်းရင်းကိုတော့ကျမတို့သေချာသိဖို့လိုတယ်။အများပြည်သူအတွက်တကယ်ကိုအကျိုးမရှိတဲ့ဘလို့စီမင်းကိုမှအတင်းဟိုအဓမ္မပြဋ္ဌာန်းတော်မျိုးတွေကလည်းမဖြစ်သင့်ဘူး။နောက်တစ်ခုကကြတော့ဒီဥပဒေရဲ့သဘောတဘာဝအရာပြဋ္ဌာန်းအကောင့်ထဲပေါ်လိုက်ပြီဆိုပါစို့ပေါ်လိုက်ပြီဆိုရင်အဲ့ဒီဥပဒေကိုအကောင့်ထဲပေါ်ရမှာလှုပ်ဆောင်မဲ့ဒီလှုပ်ရှားမှုတွေအတွက်ကိုအ ਨੇ ဆုံးတော့ဒီနိုင်ငံတော်အနေနဲ့ကုန်ကြစိတ်တွေကိုထပ်သွင်းဖြစ်သွင်းပေးရတော့မှာဖြစ်တယ်။ဒီလိုကုန်ကြစိတ်တွေမှာလည်းခုနကပြောလိုမျိုးကြဲကြဲပြဲပြဲစောင့်ကြည့်ကြမှတ်ရတာတွေဒီပြဋ္ဌာန်းဖို့နဲ့ပြည်တံလီကိစ္စဥပဒေတွေကိုအကောင့်ထဲပေါ်ဖို့ကိစ္စတွေမှာနိုင်ငံတော်ရဲ့ပန်နာငွေကိုအသုံးပြုရတော့မှာဖြစ်တယ်။ဒါကပထမတစ်ချက်ပေါ့။ဒုတိယတစ်ချက်အနေနဲ့ကကြတော့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေတစ်ခုချင်းစီအတွက်ကိုသက်ဆိုင်ရာဒီလိုအပ်ချက်တွေအပေါ်မှာမူတည်ပြီးတော့မှတိုးချဲ့ဖွဲ့စည်းရမယ်ဌာနတွေအင်ဂျင်စီတွေလူသားရေးမြစ်တွေကအစဒီကုန်ကြစိတ်တွေပါဖြတ်သွင်းစဉ်းစားရမယ်အပိုင်းရှိတယ်။တခြားတစ်ချက်ကကြတော့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေတွေအကောင့်ချက်ဖို့ရမှာစောင့်ကြည့်ဖို့အတွက်ဆိုလို့ရှိရင်အခုအာ KEC ကြောင့်ပဲပြောပြောဒီ IG Kin လို့ပဲပြောပြောညီညာပိုင်းဆိုင်ရာကိုတုံးလိုက်ရတော့မှာဖြစ်တယ်အဲ့ဒီအတွက်နိုင်ငံတော်အနေနဲ့ကကြတော့ဒီညီပညာပိုင်းဆိုင်ရာလိုအပ်တဲ့ခုနအထောက်အကူပြုပစ္စည်းလိုမျိုး digital ကုရလိုမျိုးအရင်းနှီးမြုပ်နှံမှုတွေကိုတို့ကလောက်ရတော့မှာဖြစ်တယ်ဆိုတော့ဥပဒေတစ်ခုပြဋ္ဌာန်းလိုက်ပြီဆိုရင်သူရဲ့နောက်ဆက်တွဲမှာနိုင်ငံတော်အနေနဲ့ကလူသားအရေးမြင့်တွေအပါအဝင်ဒီငွေကြေးရင်းမြစ်တွေပါတို့ကထပ်ပြီးတော့မှထပ်လောင်းပြီးတော့မှရင်းနှီးမြုပ်နှံရတာတွေကိုလောက်လာရတော့မှာဖြစ်တယ်နောက်ထပ်တက်ရောက်မှုတစ်ခုကဘာဖြစ်နိုင်လဲဆိုလို့ရှိရင် the umidity that hand light chins out, a cantan de miaito, miala, duetamo, a nagan go, a le pepper pipi, siwa, a yabe pipi, when I chinsare, key dory, a dugo, a cantat, a pobidoma pisime, a lochin in muma, dinagan duet, the din wing medigo, bachi, pala lamu, yonella lamu, a lochin idigo, let opidoma, teon, I melo, rojamagara, mimi barashe.
A cool deal be a uli, jano bebono. Would the cardonga, the maningama so ele. ดาတော့မြတ်ဆိုရှယ်တဲ့လမ်းစဉ်ခက်ကပေါ့ဆိုတော့ဂါဝင်ဝစ်ထားတဲ့ဘျူးသီးတယောက်ရဲ့ပုံနဲ့ပေါ့เนาะကျွန်တော်တို့ချယ်ရီမဂ္ဂဇင်းထပ်ပါတယ်เนาะကျွန်တော်ညနေဖောက်ရိုက်တဲ့အခါမှာအဲ့ဒီတော့ကအာနာရှင်ဥလီဝင်ကမကြိုက်လို့လွင့်ပြလိုက်ရာစပြီးတော့ကျွန်တော်တို့ဝစ်စားစင်ပုံတွေကိုစင်စာလောက်ခဲ့ဘူးပါတယ်ကျွန်တော်သင်းဘဝမဂ္ဂဇင်းထုတ်တဲ့အခါမှာလည်းเนาะခေလူငယ ပြောတာကတော့ဒါကအမျိုးသားယဉ်ကျေးမှုကိုထိန်းသိမ်းတာလို့ဆိုပါတယ်ဆိုတော့မြန်မာနိုင်ငံမှာကြတော့တိုင်းသားလူမျိုးတွေအရယ်အမျိုးမျိုးရှိတယ်เนาะဒီထက်မှလည်းဝက်စားစင်ဘုံဒီအမျိုးမျိုးရှိနိုင်တယ်ဥမာနာဂဆိုရင်ဝက်စားစင်ဘုံကတမျိုးဖြစ်တယ်ဒါကတခြားသောလူမျိုးတမျိုးရဲ့တောင်းကနေကြည့်မယ်ဆိုလို့ရှိရင်ရိုင်းတယ်လို့ပြောရင်ပြောနိုင်တဲ့ဝက်စားစင်ဘုံမျိုးဖြစ်နေတယ်ပေါ့နော် melo pashi. Kuna, Nyota in Jemu, ten ten yin, Liza Jin, a Luku Yega, Johanni de Lumuria in Jemu, Liza Jinga, Blumia Quachaba, the Lissama.
ဟုတ်ကနပြောတဲ့ဒီဝဆာဆင်းမူရိနဲ့ပတ်သက်ပြီးစဉ်းစားလုပ်ခဲ့တာတွေပါတယ်ရှိရဲ့ဆိုတော့အဲ့ဒါကိုကြည့်ချင်အပြင်ဘယ်လိုပြောမလဲတင်းမာတဲ့ပုဂ္ဂလိကအမြင်တွေကိုနိုင်ငံရဲ့မူဝါဒအဖြစ်ကိုတိုးတွင်းတဲ့တာတာကတစ်ခုလို့တော့ကျွန်မမြင်နေပါတော့ပြီးတော့အာနာရှင်တွေကတော့အာနာရှင်တွေရဲ့ထုံးစံအတိုင်းပဲသူတို့ရဲ့ဒီအာနာပို့ပြီးတော့မှခိုင်မာဖို့သူတို့ရဲ့အမိန့်မှန် ဖြစ်တယ်ပေါ့နော်ဆိုတော့အမျိုးသားယဉ်ကျေးမှုကိုထိန်းသိမ်းတယ်ဆိုတဲ့နေရာမှာကျွန်မဥပမာအနေနဲ့တစ်ခုပြောပြချင်တာကဥမာထိုင်းနိုင်ငံမှာဆိုလို့ရှိရင်ကျွန်မတို့ဒီဖျားတို့ဇေဒီတို့ဖျားကြောင်းတွေကိုဆိုလို့ရှိရင်ဝင်ရောက်တဲ့ခါတွေမှာကျွန်မတို့ကဂါဝန်တူတို့ဘောင်မီတူတို့ကျင်းမောင်မီစတာတွေကိုဝတ်စားဆင်ရင်ပို့ကိုတို့ကအာတာမြင့်ထားတာမျိုးရှိရယ်ဆိုတော့တကယ်လို့ဝင်ချင်တ in Jemugo, Tainting and Nilan the Kulo Lemien, eh? So, below Lumio Web Chippy, Eddie Yen Jemugo, Eddie goes out of his way, Lisa Lina Jayare. So, Eddie Paya won't Jane, Kunapio, Paya down rope, Nearo, the Paya City Road. ပက်ကိုကြောက်သွားပြီးအခြားအပြင်ဘက်ကိုရောက်တာနဲ့လူတွေကစိုက်တဲ့ပုံစံစိုက်တဲ့အဝတ်စားနဲ့သူတို့ကသွားလာလက်ပတ်လို့ရတယ်ရှင်ဆိုတော့အဲ့ဒါကိုကြည့်ချင်အပြင်ဆိုတော့လူတွေရဲ့ဝတ်စားစင်မှုကိုဘာမှတားမြစ်ထားတာမရှိဘူးဒီခေတ်ရေစီကြောင်းအရာဒါမျိုးတွေမဝတ်ရဘူးဆိုတော့တားမြစ်မှုတွေလည်းမရှိဘူးပေါ့နော်ဆိုတော့ဒီအပိုင်းကိုကြည့်မယ်ဆိုရင်တော့ဒါလူအခွင့်အရေးကိုလေးစားလိုက်နာတယ် ဒီလူခွင့်ရေးစံချိန်စံနှုန်းမှာဆိုလို့ရှိရင်လည်းမတူကွဲပြားမှုတွေလူမျိုးစုတွေရဲ့အရင်ကျေးမှုတွေကိုအခုတရုတ်ဘက်မှာဖြစ်သွားသလိုမျိုးဥပဒေမူကြမ်းရေးဆွဲပြီးတော့မှကန့်တန့်တာမျိုးကတကယ်တမ်းကဒီမိုကရေစီနဲ့လူခွင့်ရေးစံချိန်စံနှုန်းမှာဆိုလို့ရှိရင်လည်းမတူကွဲပြားမှုတွေ လူမျိုးစုတွေရဲ့အရင်ကျေးမှုကိုလေးစားရမယ်ဆိုတာပါထားတယ်ပေါ့နော်ဆိုတော့အဲ့လိုပါထားတဲ့ပုံမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကျမတို့မြန်မာနိုင်ငံအပါအဝင်ကျမတို့ရဲ့အိမ်နီးချင်းနိုင်ငံတွေအပါအဝင်ပေါ့နော်ဆိုတော့ဒါတွေကိုလေးစားလိုက်နာဖို့လဲလိုတယ်ပေါ့လူခွင့်ရေးစံချိန်စံနှုန်းတတ်မှတ်ချက်တွေနဲ့ဒီတွေ့ဖယ်တဲ့ပြည်သူတွေကိုပို့ပြီးတော့မှညှိနှိုင်းစေတဲ
ဒီရတဲ့ဥပဒေတွေကိုလည်းကျမတို့ဒီပြည်တွင်းဥပဒေတွေအဖြစ်တင်သွင်းလာတော့အတီးပြူတာမျိုးကိုမလုတ်သင့်ဘူးလို့လည်းကျမအနေနဲ့တော့သုံးသပ်မိပါတယ်ရှင်။ဟုတ်ကဲ့ဆက်ပါရင်အများကြီးကျေးဇူးတင်ပါတယ်အခုလိုဖြေကြားပေးတဲ့အတွက်ဟုတ်ကဲ့ဟုတ်ကဲ့ရှင်ကျေးဇူးများကြီးတင်ပါတယ်ဆရာ။ဟုတ်ကဲ့အခုဆွေးနွေးသွားခဲ့တူကတော့မြန်မာမျိုးသမီးတမကကထွေထွေမှုနော့ဖြစ်စံထွေဖြစ်ပါတ
ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုဥတမောင်တန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများနဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
် VOA American တန်ကနေ2023ခုနှစ် September 23ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးပါပါအစနိုင်ငံရေးအစည်းအဝေးမှာတော့ဒီစီးရီးယားစစ်ပွဲနောက်ပိုင်းအရေးပါဆုံးခီးစဉ်ဖြစ်သမ္မတရှားအာဆတ်ဟာတရုတ်ပြည်ကိုရောက်ရှိနေပါတယ်ဒီလိုချိန်မှာပဲတရုတ်နိုင်ငံသားရေးဝန်ကြီးရုရှားကိုတွားပြီးတော့သမ္မတပူတင်ကိုဖိတ်ကြားခဲ့ပါတယ်အာနာရှင်တွေခြေကုပ်မြဲနေသေးဖြစ်တဲ့အရှေ့တောင်အာရှမှာတော့ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံမှာအတိုက်ခံတွေကိုဆက်ပြီးတော့ဖိနှိပ်နေပါတယ်ဒီလိုအကြောင်းတွေကိုတော့အခုတစ်ပတ်ရဲ့အာရှနိုင်ငံရေးအစည်းအဝေးမှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
စစ်ပွဲတွေနဲ့ကြေမွားနေတဲ့စီးရီးယားနိုင်ငံကအာနာရှင်သမ္မတဘာရှာအယ်အာဆတ်ဟာတရုတ်ပြည်ကိုစက်တင်ဘာလ22ရက်နေ့ကတရုတ်လေယာဉ်နဲ့ရောက်ရှိသွားပြီး23ရက်နေ့မှာအာရှအာကစားပွဲတော်ဖွင့်ပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။22ရက်နေ့တုန်းကတော့သမ္မတရှီဂျင်ပင်ကသူ့ကိုလက်ခံတွေ့ဆုံခဲ့ပြီးမဟာဗျူဟာမြောက်မဟာမိတ်ပြုခဲ့ပါတယ
်။စီးရီးယားは最早同新中国建立和国合法
ဒီကနေ့ကျွန်တော်တို့နိုင်ငံပူတပ်ပြီးမဟာဗျူဟာမြောက်မဟာမိတ်နိုင်ငံအဖြစ်ထူထောင်ကြောင်းကြေညာသွားမှာပါဒါဟာဆိုရင်နှစ်နိုင်ငံဆက်ဆံရေးမှာအရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ်လို့ပြည်ထောင်သမ္မတရှီဂျင်ပင်ကပြောဆိုသွားတာပါဒါအပြင်စစ်တမ်းကြောင်းတိုင်းပြည်ပျက်စီးပြီးငွေလိုနေတဲ့စီးရီးယားကိုပြန်လည်ထူထောင်ရေးအတွက်ကူညီသွားဖို့ကိုလည်းပြည်ထောင်သမ္မတရှီဂျင်ပင်ကကတိပြုခဲ့ပါတယ်ဘာရှာအယ်အာဆတ်ဟာ1982ခုနှစ်ကနေ2000ခုနှစ်အထိအုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်ကြီးဟာဖစ်အယ်အာဆတ်ရဲ့သားဖြစ်ပြီး2000ခုနှစ်မှာသူ့အဖေကသူ့ကိုအာဏာလွှဲပေးခဲ့တာဖြစ်ပါတယ်။စီးရီးယားမှာ2011ခုနှစ်ကစတင်ခဲ့တဲ့အာရဗ်မျိုးဥတော်လိုင်းရေးမှာဒီမိုကရေစီလိုလားသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွေ့ပြည်တွင်းစစ်ဖြစ်ပြီးလူ9သိန်းကျော်လောက်သေကတန်ပေါင်းများစွာဒုက္ခတွေအဖြစ်ထွက်ပြေးခဲ့ကြရပါတယ်။ဒီနှစ်ထဲမှာတရုတ်ပြည်ကိုစီးရီးယားသမ္မတအာဆတ်အပြင်အနောက်တိုင်းနိုင်ငံတွေကပိတ်ဆို့အရေးယူထားတဲ့အာနာရှင်အီရန်သမ္မတအီဘရာဟင်ရာစီနဲ့ဗင်နီဇွဲလားသမ္မတနီကိုလတ်မဒူရိုတို့အပြင်ရုရှားထိပ်တန်းခေါင်းဆောင်တွေလည်းလာရောက်ခဲ့ပါတယ်။စက်တင်ဘာလ20ရက်နေ့ကလည်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာရုရှားနိုင်ငံကိုရောက်ရှိနေပြီးရုရှားသမ္မတဗလာဒီမာပူတင်ကိုတရုတ်ပြည်ကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်။သမ္မတပူတင်ဟာတရုတ်ပြည်ကိုအောက်တိုဘာလထဲမှာတွားရောက်မှာဖြစ်ပါတယ်။တရုတ်ဟာမြောက်ကိုရီးယားနဲ့လည်းပူမိုနယ်ဆိုင်နဲ့ဆက်ဆံရေးတိုးမြင့်သွားမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရုရှားနိုင်ငံကိုရောက်ရှိနေစဉ်ပြောဆိုခဲ့ပါတယ်။အခုအခါကမ္ဘာနှစ်ချမ်းကွဲပြားမှုဟာပုံမိုပြင်းထန်လာပြီးတရုတ်နဲ့ရုရှားကနိုင်ငံတချို့ကိုစီယုံသိမ်းသွင်းနေပါတယ်။အထူးသဖြင့်တော့ဒီမိုကရေစီနဲ့လူအခွင့်အရေးကိုလေးစားနိုင်နာခြင်းမရှိတဲ့အာဏာရှင်နိုင်ငံတွေဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကအမေရိကန်မျှော်မှန်းတဲ့ကမ္ဘာကြီးနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် A world where international law and the core principles of the UN charter are upheld and where universal human rights are respected
ကုလသမဂ္ဂသဘောတူညီချက်တွေအရပြဋ္ဌာန်းထားတဲ့နိုင်ငံတကာဥပဒေတွေကိုနိုင်ငံဆောင်ထိန်းတဲ့ကမ္ဘာကြီးလူအခွင့်အရေးကိုလေးစားလိုက်နာတဲ့ကမ္ဘာကြီးဖြစ်ရပါမယ်ဒီလိုအမြင်တွေကိုတိုးတက်လာအောင်ကျွန်တော်တို့ကလုပ်ရမှာပါ
တရုတ်နဲ့ရုရှားဥဆောင်တဲ့အင်အားစုကတစ်ဖက်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကဥဆောင်တဲ့အင်အားစုတွေကတစ်ဖက်တိတိတသာကွဲပြားလာနေပါတယ်။ဒါပေမဲ့ဒီအင်အားစုတွေအကြအဓိကကွဲပြားမှုကတော့ဒီကနေ့ကမ္ဘာစံတန်ဖိုးတွေလို့ခေါ်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်လူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုမလိုက်နာတဲ့အုပ်စုနဲ့လိုက်နာတန်ဖိုးထားတဲ့အုပ်စုပဲဖြစ်ပါတယ်။အခုလိုအခြေအနေမှာပဲဒီမိုကရေစီနဲ့လူ့အခွင့်အရေးအကောင်ရှင်တန်ခြင်းမရှိဘဲအာနာရှင်တွေကြံရှိနေသေးတဲ့အာဆီယံဒေသတွေကထိုင်းနိုင်ငံမှာလည်းစစ်တပ်နဲ့ဗျင်စနစ်ကြီးစိုးတဲ့နိုင်ငံရေးပုံစံကိုဆန့်ကျင်တဲ့အတိုက်အခံနိုင်ငံရေးအင်အားစုတွေကိုဦးတည်ချိန်မုန်းနေတာတွေ့ရပါတယ်။ အထူးသဖြင့်တော့2014ခုနှစ်စစ်တပ်အာဏာသိမ်းကတည်းကစန့်ကျင်လာခဲ့တဲ့အင်အားစုဖြစ်တဲ့ရှေ့သို့ချီပါတီ Move Forward ပါတီကိုပြစ်မှတ်ထားနေတာတွေ့နိုင်ပါတယ်စက်တင်ဘာလ20ရက်နေ့ကထိုင်းတရားရုံးချုပ်ကနေ MFP ရှေ့သို့ချီပါတီရဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ပန်ဒီကဝနစ်ကိုရာသပန်လွတ်တော်ကိုယ်စားလှယ်ဖြစ်ခွင့်ပေးလိုက်ပါတယ်သူ့ကိုတင်ခဲ့တဲ့စွဲချက်ကတော့လွန်ခဲ့တဲ့73နှစ်ကသူဘွဲယူစဉ်ရိုက်ခဲ့ပြီးFacebook မှာတင်ခဲ့တဲ့ဓာတ်ပုံနေတဲ့မှာဘယင်ပုံကိုလက်ညှိုးထိုးနေတဲ့ဓာတ်ပုံပါတဲ့အတွက်ဆိုကအရေးယူခဲ့တာဖြစ်ပါတယ်။တိုးတက်တဲ့အမြင်ရှိတဲ့အသက်35နှစ်အရွယ်လူငယ်နိုင်ငံရေးသမားပန်နီကဝနစ်ဟာလန်ဒန်စီးပွားရေးနဲ့နိုင်ငံရေးသိပ္ပံကြောင့် LSC ကနေဘွဲ့လွန်ရထားသူပညာတတ်အမျိုးသမီးတစ်ဦးဖြစ်ပြီးရုပ်ပြင်သံကြားတင်ဆက်သူသတင်းအက်ဒီတာတစ်ဦးလည်းဖြစ်ပါတယ်။သူဟာ2014ခုနှစ်စက်တက်ကအာဏာသိမ်းပြီးနောက်ပိုင်းစေအုပ်ချုပ်ရေးကိုဥဆောင်ဆန့်ကျင်ခဲ့သူလည်းဖြစ်ပါတယ်ကမ္ဘောဒီးယားမှာတော့စက်တင်ဘာလ21ရက်နေ့ကထင်ရှားတဲ့အတိုက်ခံခေါင်းဆောင်တစ်ဦးဖြစ်တဲ့အလင်းရောင်ပါတီလို့အဓိပ္ပာယ်ရတဲ့ Candlelight Party CLP ပါတီခေါင်းဆောင်တစ်ဦးဖြစ်သူတက်ဆတကိုငွေကြေးလိမ်လည်မှုနဲ့ဆွဆွဲပြီးထောင်ဒဏ်တစ်နှစ်နဲ့6လချခဲ့ပြီးဒဏ်ငွေဒေါ်လာ3,300ကျော်ချမှတ်ခဲ့ပါတယ်ကမ္ဘောဒီးယားကိုတဦးတည်းအုပ်ချုပ်ခဲ့တဲ့အာဏာရှင်ဟွန်ဆန်ကသူသားဟွန်မနက်ကိုအာဏာလွှဲပေးခဲ့ပြီးအစိုးရအသစ်တက်လာပေမဲ့ကမ္ဘောဒီးယားမှာနိုင်ငံရေးအရာဖိနှိပ်မှုတွေဟာအရင်ကလိုပဲဆက်ရှိနေအောင်မှာကိုဖော်ပြနေတယ်လို့အကဲခတ်တွေကတော့ပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။နေဇက်ဂိတ်တချို့ကနေတွင်းကုံလိုင်စင်ရှောက်ထားရမှာဘန်အချက်လက်ပြစရာမလိုပဲခွင့်ပြုပေးနေပါဗျ။ဒီသတင်းအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစီအတက်ကြရီဘလို့ရှိပါသလဲ။ Farmers Time Media ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြေးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွတ်ချွတ်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့တွင်းကုံလိုင်စင်ရှောက်ထားရမှာဘန်ချက်လက်ပြကြရမလို့ပဲခွင့်ပြုပေးနေရဆိုတဲ့သတင်းနဲ့စကြပါရစေ။တေဥမြမနေဇက်ကိတ်တွေဖြစ်တဲ့ကမ်ပိုက်တီချင်းရွှေဟော်နဲ့မူဆယ်တက်ငါမိုင်ကုံသွေးစုံတွေကနေမြမဘက်ကိုတွင်းကုန်ပစ္စည်းတင်သွင်းမှုတွင်းကုန်လိုင်စင်လျှောက်ထားတဲ့အခါမှာ credit evidence bank statement မူရဲ့အချက်လက်တွေကိုပြစရာမလိုပဲခွင့်ပြုပေးနေရလို့ကုံသွေးတွေကပြောပါတယ်တေဥနေဇက်ကတွင်းကုန်ပစ္စည်းရဲ့အတွက်လိုအပ်တဲ့နိုင်ငံခြားငွေကိုဗဟုပန်ရဲ့ online trading အစီအစဉ်ကနေဝယ်ယူလို့မရတော့တဲ့အတွက်ကုန်သွယ်ရေးဦးစီးဌာနဘက်ကဖြေလျှော့ပေးလိုက်တာဖြစ်ပါတယ်။လက်ရှိမှာနေဆက်ကတွင်းကုန်ပစ္စည်းတွေနဲ့ပတ်သက်လို့ဗဟုပန်ရဲ့ online trading အစီအစဉ်ကနေဓာတ်မြေဩဇာ၊ပိုးသစီ၊ကော်စီ၊ဆူလာ၊ရင်းရမ်းနေရာများ၊တန်၊တမ်နီတွင်းကုန်ပစ္စည်းတွေအတွက်ကသာနိုင်ငံခြားဝင်ရောက်ချပေးနေတာဖြစ်ပါတယ်။တွင်းကုန်လိုင်စင်လျှောက်ထားမှုအတွက်ကုမ္ပဏီတွေအနေနဲ့ဘဏ်ငွေစင်းသို့မဟုတ်ပို့ကုန်တင်ပို့ရငွေဒါမှမဟုတ်တခြားဝင်ငွေဝင်ရောက်ကြောင်းပြည်ရင်းဘဏ်ကနေဝယ်ယူထားကြောင်းတဆက်ရဘဏ်ကထုတ်ပေးတဲ့အထောက်အထား credit advice နဲ့ဘဏ်ငွေစင်းရှင်းတဲ့ bank statement မူရင်းတင်ပြရတဲ့စနစ်ကိုပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ
်ဘဟုဘဏ်ရဲ့ဒေါ်လာငွေသက်မဲ့ရည်ညွှန်းဈေးတွေကြောင့်ဆုံးရှုံးမှုတွေရှိနေတယ်လို့ရောဘာလုပ်ငန်းရှင်တွေကပြောဆိုထားပါတယ်တရားဝင်ရောဘာတင်ပို့သူတွေအနေနဲ့ဘဟုဘဲရဲ့တတော်လိုက်ရင်ညိုစေမြန်မာတင်ငွေ2100နဲ့တွက်ချက်ရောင်းဝယ်နေရတာကြောင့်တရားမဝင်တင်ပို့သူတွေကပိုတွက်ချေကိုင်နေတယ်လို့ရောဘာလုပ်ငန်းရှင်တွေကပြောပါတယ်။ကုန်တယ်တွေအနေနဲ့ရောဘာပြင်ပရောင်းချမှုကနေရရှိလာတဲ့ပို့ကုန်ရငွေဒေါ်လာကိုပြင်ပဈေးကွက်မှာရောင်းချခွင့်ရမယ်ဆိုရင်တဒေါ်လာကို3500ဝန်းကျင်ခန့်ရရှိမှာဖြစ်ပါတယ်။ဘဟုဘဏ်ရင်းညိုစေ2100ကျင်းနဲ့ရောင်းချရတဲ့အတွက်အမြင့်မရရှိတဲ့အပြင်30ကျင်းနဲ့ဝန်းကျင်ထိဆုံရှုံခဲ့တယ်လို့ရောဘာလုပ်ငန်းရှင်တဦးကပြောပါတယ်။ဒါကြောင့်ကုန်တယ်အများစုကတရားမဝင်တင်ပို့မှုကိုတာလှုပ်ဆောင်လာကြတယ်လို့ဆိုပါတယ်။လက်ရှိနိုင်ငံတကာရောဘာဈေးကွက်မှာတဒံကိုအမေရိကန်ဒေါ်လာ1600ကျော်တိပေါက်ဈေးရှိနေပြီးပြင်တွင်းဈေးကွက်မှာတော့ ရောဘတ်ပောင်ကို1800ဝန်းကျင်ပေါက်ဈေးရှိနေပါတယ
်။အိန္ဒိယနိုင်ငံကိုကုန်သီးမတင်ဖို့အလိုဈေးကျဆင်းနေပါတယ်။အိန္ဒိယမြန်မာနယ်စပ်မြို့တွေမှာလူမျိုးရေးအထူးကြုံတွေဖြစ်ပေါ်ခဲ့တာအပါအဝင်အညာဒေသကတိုက်ပွဲတွေကြောင့်နယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေရပ်နားခဲ့ရတဲ့အတွက်အိန္ဒိယနိုင်ငံကိုအဓိကတင်ဖို့နေတဲ့ကုန်သီးဈေးကွက်ကအယောင်းဝယ်အေးပြီးဈေးကျဆင်းနေရလို့ကုန်သီးရောင်းဝယ်ရေးလုပ်ကိုင်သူတွေကပြောပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီတိုင်းပါဝင်ကုန်သီးထွက်ရှိရာဒေသတွေမှာကုန်သီးလုံးချောက်တပိတ်တာကို3500ကနေ3900ကျပ်အတွင်းဈေးရရှိနေပြီးကုန်သီးအချမ်းကတော့တပိတ်တာကို9000ကျပ်ထိပေါက်ဈေးရှိနေပါတယ်
။အဟောက35 36 39ကုန်သီးပေါ်ကြည့်ပြီးဈေးဖြတ်တာပေါ့နော်။ဟုတ်အလုံးချောက်တန်းဒီဈေးတန်းဒီတော့အတတိမို့အတတိအဆင့်ဈေးနဲ့မရှိနဲ့ပေါ်လာတယ်ဒါဟောင်းဒီဈေးရောအဲ့လောက်ပဲရှိတယ်အခုစပြီးပေါ်နေပြီပေါ့အတက်အခုဆိုတော့ဒါတော်တင်လာရောဆိုတာကုန်ကြီးကမဲ့လို့ညားလာရအခုဆိုစုပြီးတော့အချောက်ကြီးစထားကြပြီပေါ့အရင်ကတော့ရတယ်ဆိုတာကျွန်တော်ကျန်တဲ့2021နော်2021လောက်မှာ6600လောက်ထိချက်သွားတယ်ကျွန်တော်ဒီဆိုတော့သူကအဓိကသူကထုတ်တာတော့အိန္ဒိယနဲ့ဘင်္ဂလားပေါ့အိန္ဒိယနဲ့ဘင်္ဂလားကိုထုတ်တာအိန္ဒိယကတမူလပိတ်ကကြာပြီလေတမူလပိတ်ကကုန်းကြီးကပြုတ်ကြသွားပြီအခုဒီလိုဆိုတော့တခါမှမတက်လာတော့အိန္ဒိယကိုဖျက်ဝင်တဲ့တမူလကုန်းကြီးသွားလို့မရတာရဲ့နောက်ဘင်္ဂလားကလည်းကျွန်တော်ထင်တာကတော့ဒီလောက်ဒီပေါ့ဟိုတစ်ဖက်ကပိတ်ပြီဆိုတော့အဓိကဖြုံးသွားတော့ဆိုတော့အိန္ဒိယကတစ်ဖက်ပိတ်လိုက်ပြီဆိုတော့ဟိုဘက်မှာလည်းတရားအိန္ဒိယပေါ့
မြန်မာကုန်းကြီးကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့သာတင်ဖို့ရောင်းချနေတာဖြစ်ပါတယ်အိန္ဒိယနယ်စပ်ကမတည်ငြိမ်မှုတွေအပါအဝင်အိန္ဒိယမြန်မာကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့တမူးခလေးကားလက်မကြီးမှာတိုက်ပွဲတွေဖြစ်ပွားနေရာကြောင့်အခုနှစ်ဇွန်လပိုင်းကစလို့အဲ့ဒီလမ်းကြောင်းကလေကုန်သီးတင်မှုရပ်တန့်နေတာဖြစ်ပါတယ်လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကသာအနည်းငယ်တင်မှုရှိနေတယ်လို့ကုန်သည်တွေကပြောပါတယ်တင်ဖို့လ
မ်းကြောင်းတွေရတော့ပါကတကတော့လည်းခြေရသွားရှိရချစ်စုမှာပေါ့ပေါ့လေးတွေကတော့တော့ပေါ့ပါအောင်လို့မဟုတ်ရဘူးအခုကပြန်မကိတ်တယ်ကတော့ဒီပစ္စနာကလည်းတွေ့ရတာဖြစ်နေတယ်ဟိုကတော့ဒီဘက်ကလည်းလူတွေပြဿနာတွေဆိုတော့ဘူရီရဲ့ဆီကကျွန်တော်ရဲ့ကျွန်တော်ရဲ့အားကိုသွားရတာနဲ့ပြင်ပြတော့မရဘူးဘူရီတွေပုံရင်းနဲ့ခုနကရေဝင်ဖို့ဘာကမှရှိတဲ့ဝမ်းလေးကစတေးကိတ်တစ်စီးပြီးဆိုတာဒီလိုဘူရီတွေပုံကြတာအခုကအဲ့ကိတ်ကလည်းဒီပစ္စနာကလည်းပြိတ်တာကွာဒါတော့ဟိုနာဂလန်ကကြာတယ်ဖြစ်နေတယ်နာဂလန်ကလည်းကြွားတယ်ဘာလဲဆိုနာဂတိနဲ့
မွန်ပြည်နယ်မော်လမြိုင်ကုန်းကြီးဈေးကွက်မှာတော့မော်လမြိုင်ပပုတ်တီအရင်တပိတ်တာကို3200ကျပ်ဈေးရှိပြီးအညိုတီအရင်ကတပိတ်တာကို2500ကျပ်ပေါက်သေးရှိနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရခိုင်ပြည်နယ်မောင်တော်နယ်စပ်ကုန်သွယ်ရေးစခန်းကနေအခုစက်တင်ဘာလထဲမှာကုန်းသီးတန်ချိန် 400 ကျော်တင်ပို့ထားတယ်လို့ကုန်သွယ်မှုစီးနေမှာဖော်ပြထားပါတယ်
အခုစပီးစက်တင်ဘာလ17ရက်ကနေ19ရက်နေ့ထိဈေးကွက်တွင်အသက်ကြာနေပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနယ်ဇီနိုဗီကိုပြောပြပေးချင်ပါတယ်။မက်ပေကတော့ဈေးဆက်တက်နေပြီးအမြင့်ဆုံးဈေးတန်ဖြစ်တဲ့တတန်ကို25,000ဝန်းကျင်ထိရောက်ရှိလာပါတယ်။ပြီးခဲ့တဲ့စက်တင်ဘာ17ရက်နေ့ကမက်ပေ FEGRC တတန်ကို24,400ကျပ်ဈေးတာရရှိခဲ့ပြီးတပတ်အတွင်းတတန်ကို32,000ကျပ်ထိဈေးတက်လာပါတယ်။အိန္ဒိယမှာမက်ပေပေါ်ချင်းရောက်ရှိနေပြီမယ်။မွန်ဆိုင်မက်ပေဧရိယာကျဆင်းနေတာကြောင့်ရေရှိမှာဈေးဆက်မြင့်တက်နိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ
်။ပေးစင်းကတော့ဇက်တိုက်ဈေးမြင့်တက်နေရကနေအတက်ရက်ပြီးဈေးပြန်အေးလာပါတယ်။မြမအဓိကပဲဝယ်လက်ဖြစ်တဲ့အိန္ဒိယနိုင်ငံကအာဖရိကဈေးကွက်ကနေပဲစင်ကုန်တွေကိုဝယ်ယူတင်သွင်းနေရကြောင်းမြမပဲစင်ကုန်ဈေးကပြောင်းရေးလာတာဖြစ်တယ်လို့ကုန်သည်တွေကသုံးသပ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ12ရက်နေ့ကရန်ကုန်ဈေးကွက်မှာပဲစင်ကုန် Red RC တန်ကို43,500ကျပ်ထိအမြင့်ဆုံးဈေးတန်းရောက်ရှိနေခဲ့ပြီးအခုစက်တင်ဘာ20ရက်နေ့မှာတော့တန်ကို39,500ကျပ်ထိဈေးပြန်ကျသွားပါတယ်။တပတ်တွင်တန်ကိုကျပ်2,000ခန့်ထိဈေးပြန်ကျဆင်းသွားတာပ
ါဝယ်လိုအားနေပြီးအချိန်အတန်ကြာဈေးအေးနေခဲ့တဲ့ပဲဒီဈေးကအခုတခါအဝယ်တွက်ပြီးဈေးပြန်တက်လာပါတယ်ပဲဒီဈေးကိုတရုတ်အဝယ်ပြန်လိုက်လာလို့အိန္ဒိယဘက်ကလည်းပဲဒီဈေးတင်သွင်းခွင့်ပြန်ခွင့်ပြုနိုင်ခြင်းရှိနေတဲ့ဆိုတဲ့သတင်းတွေအရဈေးပြန်တက်လာတာဖြစ်တယ်လို့ကုန်သည်တွေကဆိုပါတယ် အခုနေအိန္ဒိယမှာမိုးနေပြီးပေးဒီဇယ်အထွက်နေကြလို့မြမပေးဒီဇယ်ကိုပြန်ဝယ်ယူလာနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့စက်တင်ဘာ19ရက်နေ့ကပေးဒီဇယ်ညာတင့်56ဒသမ15ပိတ်တာဝန်းတအိတ်ကို36000ကနေ38500ချက်ထိပေါင်းစည်းရှိနေပါတယ်ပြီးခဲ့တဲ့စက်တင်ဘာ12ရက်နေ့ကတော့တအိတ်ကို35,500ကနေ38,000ကျပ်ကြာအရောင်းဝယ်ဖြစ်ခဲ့ပြီး9,000ကျပ်ဈေးမြင့်တက်လာပါတယ်ရန်ကုန်ဈေးကွက်မှာတော့စက်တင်ဘာ19ရက်နေ့ပေါင်းဈေးအရပဲဒီဇယ်ပခုတ်ကူတင်ကတပိတ်တာကို3,080ကနေ3,250ကျပ်ရှိပြီး165ကျပ်ပဲဒီဇယ်ခရမ်းရွှေဘာထိပ်စားက3,580ကျပ်ဈေးရှိပြီး80ကျပ်ပဲဒီဇိန်ဝါကမာက2630ကနေ3220ကျပ်ပေါက်ဈေးရှိပြီး50ကျပ်တည်ကြည်ဈေးမြင့်တက်လာပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ် View ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်အခုတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိနေသေးတဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ2023ခုနှစ်ဟာသဘောပေါက်ဉဏ်ထိမ့်သိမ်းဆောက်ရှောက်ရေးအတွက်ထင်ရှားတဲ့တိုးတက်မှုတွေရခဲ့တဲ့နှစ်ဖြစ်သလိုလေထုတဲ့ထူထပ်သိပ်သည်းလာတဲ့ဖန်လုံရင်တန်းငွေတွေရဲ့ကြရကြောင့်ကမ္ဘာအပူချိန်တွေစံချိန်တင်တိုးလာရာကနေပျက်စီးဆုံးရှုံးမှုတွေများတဲ့နှစ်တစ်ခုလည်းဖြစ်ခဲ့ပါတယ်ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
တွေ့မြင်နေရတဲ့မြင်ကွင်းတချို့ဟာကမ္ဘာတစ်ဝှမ်းအပူချိန်မြင့်တက်မှုရဲ့ကြက်တွေပါမြောက်အမေရိကဥရောပနဲ့တရုတ်နိုင်ငံတို့မှာဇူလိုင်လအတွင်းကြုံတွေ့ခဲ့ရတဲ့အပူချိန်မြင့်တက်မှုတော်မီးလောင်ကျွမ်းမှုတွေနဲ့ရေကြီးရေလျှမ်းမှုတွေဟာလူသားတွေရဲ့လောရကြောင်းကမ္ဘာအပူချိန်မြင့်တက်လာတဲ့အကျိုးဆက်တွေဖြစ်တယ်ဆိုတာအလွန်ထင်ရှားတယ်လို့ World Weather Attribution WWA သိပ္ပံပညာရှင်တွေကဇူလိုင်29ရက်နေ့မှာပြောပါတယ်ဥတုရာသီပြောင်းလဲမှုကလူမှုဘဝနဲ့ရာသီဥတုအပေါ်ဘလို့တည်ရမှုရှိလာတယ်လဲဆိုတာကို WWA ကသိပ္ပံပညာရှင်တွေလေ့လာဆန်းစစ်ပြီးတော့အစိုးရခန်းစာတွေထုတ်ပြန်နေတာပ
ါ In terms of heat waves more often we see that
ဘူလိုင်းနဲ့ပတ်သက်ပြီးပြောရင်ကျွန်တော်တို့လေ့လာထားသမျှတစ်ချိန်ထက်တစ်ချိန်ပိုမိုဆိုးဝါးပြင်းထန်လာတာကိုတွေ့ရပါတယ်အပူလိုင်းကြီးတွေပိုဆိုးလာတဲ့လက်တဲတရခါဟာရာသီဥတုပြောင်းလဲမှုကြောင့်ဆိုတာကိုလည်းတွေ့ရပါတယ်ဒါကသိရှင်းပါတယ်လူသားတွေရဲ့လုံရကြောင်းဥရုယာတီပြောင်းလဲလာရတဲ့ကြက်ကြောင်းအခုလိုအပူလိုင်းတွေအကျဉ်းကြီးပို့များလာပြီးပို့ပြီးတော့လည်းပြင်းထန်လာတယ်ဆိုတာငင်းချက်ထုတ်လို့မရပါဘူ
းဇူလိုင်လအတွင်းအမေရိကန်ပြည်ထောင်စုဥရောပနဲ့တရုတ်နိုင်ငံတို့မှာအပူချိန်တွေစန့်ချင်တင်အောင်တိုးလာပါတယ်ဒါကြောင့်လဲတော်မီဘေးနဲ့ရေတွေပြက်လက်သွားမှဆိုရင်ရသလိုအပူတန်းကြောင်းကျန်းမာရေးအတွက်ထိခိုက်လာမှာကိုလည်းသက်ဆိုင်ရာအဆိုရတွေသတိထားနေကြရတာပါတချို့ဒေသတွေမှာတော့အပူချိန်မြင့်တက်မှုဟာအယ်နီညိုအပူလိုင်းညောင်ဖြစ်ပေမဲ့လို့ဖလုံအိမ်တန်းငွေတွေတိုးလာတာကအဓိကအကြောင်းရင်းဖြစ်တယ်လို့သိပ္ပံပညာရှင်တွေကသုံးသပ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဇူလိုင်လနောက်ဆုံးပတ်မှာပဲအပူလွန်ကဲလာတာကြောင့်လူရေတန်ပေါင်း140အတွက်အပူချိန်သတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။နိုင်ငံအရှိဘက်ကန်ယိုရန်ဖလော်ရီဒါပြည်နယ်ကပင်လယ်ရေအပူချိန်ဟာဇူလိုင်လနောက်ဆုံးပတ်ထဲမှာပဲ39ဒီဂရီဆယ်စီယပ်ဝန်းကျင်ကိုရောက်လာပါတယ်။ကဘာလေတူတဲ့ဖလုံအိမ်တန်းငွေတွေကိုဒီအတိုင်းနာဆက်ပြီးတော့ထုတ်လို့နေမယ်ဆိုရင်တော့ဒီရာစုနှစ်ကုန်လောက်ကြာရင်2023ခုနှစ်ကိုအေးမြတဲ့နွေရာသီရှိတဲ့နှစ်တစ်ခုအဖြစ်နဲ့စံထားပြောဆိုရမယ်အနေထားရောက်လာလိမ့်မယ်လို့ပရိတိန်မိုးလေဝသပညာရှင်တွေကလည်းပြောပါတယ်
So climate is changing and we're emitting greenhouse gases into the atmosphere.
လူတွေကိုဖန်လုံရင်တန်းငွေတွေဆက်ပြီးတော့ထုတ်လွှင့်နေတာကြောင့်အပူချိန်တွေလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတိုးလာနေတာပါ။ကဘာတဝန်းလုံးမှာဖြစ်နေတာပါ။ပြည်ထိုင်မှာလည်းတွေ့ရပါတယ်ဒါကိုကျမတို့လေ့လာစောင့်ကြည့်နေတာနှစ်တွေနဲ့ချိနေပါပြီအပူချိန်တစ်ခုတည်းတင်မဟုတ်ပါဘူးပြင်းထန်တဲ့သဘာဝဘေးဒဏ်တွေကို UK မှာရောတခြားကမ္ဘာဒေသတွေမှာပါတွေ့လာရပါတယ်2022ခုနှစ်တုန်းကပြည်ထိုင်မှာစံချိန်တင်အပူချိန်တိုးလာပါတယ်အဲ့လိုမျိုးအပူချိန်မြင့်တက်တာမျိုးဖြစ်လေဖြစ်တာသိပြောမရှိခဲ့ပေမဲ့ဒါမျိုးကရှေ့ဆက်မကြခဏကြုံတွေ့လာရတော့မှာပါ
အပူချိန်ကိုစတင်မှတ်တမ်းတင်ခဲ့တဲ့1884ခုနှစ်နောက်ပိုင်းဗြိတိန်နိုင်ငံရဲ့အပူချိန်ဟာ40ဒီဂရီဆယ်စီယပ်အထိ2022ခုနှစ်ဇူလိုင်လမှာပထမဆုံးရောက်လာပါတယ
် Because of increases in greenhouse gases and we are
ဖန်လုံရင်တန်းငွေတွေတိုးလာတဲ့အတွက်လေထုကတိတ်သေးလာပြီးကမ္ဘာမျက်နှာပြင်ပေါ်ကအပူချိန်တွေပြောင်းလဲလာပါတယ်အခုမြင်တွေ့နေရတဲ့ပြင်းထန်တဲ့သဘာဝဘေးမျိုးပိုတွေ့လာပြီးပိုပြီးတော့လည်းပြင်းထန်လာအောင်ပါ အနှစ်50ဒါမှမဟုတ်အနှစ်100မှာတစ်ခါလောက်ဖြစ်ပျက်တတ်တဲ့တဘာဝဘေးအန္တရာယ်နှစ်နှစ်တစ်ခါဒါမှမဟုတ်5နှစ်တစ်ခါလောက်ဖြစ်လာပါလိမ့်မယ်
ပရိတိန်မိုးလေဝသပညာရှင်တွေကလည်းစံချိန်နဲ့အပူချိန်မြင့်တက်မှုနဲ့2022ခုနှစ်ဇူလိုင်အပူလိုင်းဟာလူပယောဂရဲကြောင့်ပေါ်ပေါက်လာတဲ့ဥတုရာသီပြောင်းလဲမှုကြောင့်ဖြစ်ပုံရတယ်ဆိုတာကိုလေ့လာတွေ့ရှိခဲ့တာပါ
The high temperatures that we saw in 2022 are
2022ခုနှစ်မှာကျွန်တော်တို့မြင်တွေ့ခဲ့ရတဲ့အပူချိန်ကလူအသက်တွေတည်ဆုံးစေတဲ့အထိတောင်မှပြင်းထန်ခဲ့ပါတယ်ဒါအတန်တိတ်လူသက်သမားပါအပူလိုင်းကြောင့်ဗြိတိန်နဲ့ဥရောပမှာလူပေါင်း3000ကျော်အသက်ဆုံးရှုံးခဲ့ပါတယ်အပူလွန်ကဲမှုနဲ့ဆက်ဆက်ပြီးတော့နောက်ထပ်အသက်ဆုံးရှုံးရတဲ့သူက6100ကျော်ရှိပါတယ်။အပူချိန်မြင့်တက်မှုဟာလူကျန်းမာရေးနဲ့သေဆုံးနှုန်းပေါ်မှာတက်ရောက်နေုံနဲ့မကပါဘူး။ကျမတို့ဘေးပတ်ဝန်းကျင်ကဇီဝကေဟစနစ်တွေနဲ့အခြေခံအဆောက်အုံတွေကိုပါထိခိုက်နေတာပါ။ဗြိတိန်ကိုပဲကြည့်ပါ။မနစ်တုန်းကအပူချိန်ပြင်းထန်လွန်းလို့မီးရထားလုပ်ငန်းတွေအခက်အခဲတွေ့ရပြီးတော့လက်စစ်တပ်အားလိုအပ်ချက်မြင့်တက်လာတဲ့အတွက်ဒါဘေးစက်ရုံတွေလည်းခက်ခဲခက်ခဲလုပ်ကင်ခဲ့ရပါတယ်ရှင့်။
လူတွေကြောင့်ဖြစ်လာတဲ့ဥတုရာသီပြောင်းလဲမှုကြောင့်သာမဟုတ်ရင်ဒီလိုသဘာဝဘေးမျိုးဖြစ်လာနိုင်ခြေသိနေလိမ့်မယ်လို့ WWA ကလည်းပြောပါတယ်။ရာသီဥတုပြောင်းလဲလာတဲ့အတွက်သီးနှံဆိုင်ခင်းတွေလည်းအကြီးအကျယ်ပျက်စီးခဲ့ရပြီးမွေးမြူရေးတရိတ်ဆန်တွေလည်းတည်ဆုံနေရတယ်လို့ပညာရှင်တွေကထောက်ပြပါတယ်။အဲ့ဒီအထက်မှာအမေရိကန်ကပြောင်းတဲ့ပဲပုတ်စိဆိုင်ခင်းတွေ၊မက္ကဆီကိုကမွေးမြူရေးတရိတ်ဆန်တွေ၊ဥရောပတောင်ပိုင်းကတန်လွင်မင်းနဲ့စပီခင်းတွေအပြင်တရုတ်နိုင်ငံထဲကဝါဆိုင်ခင်းတွေနဲ့စပါးခင်းတွေလည်းပါပါတယ်ဒီလိုအဖြစ်မျိုးတွေရှောင်ရှားနိုင်အောင်လို့2015ခုနှစ်ကတည်းကဖလုံအိမ်တန့်ွက်လျှော်ချရေးနိုင်ငံဆောင်သဘောတူညီခဲ့ကြပေမဲ့အပြောင်းအလဲတွေကထင်သလောက်ဖြစ်မလာဘူးဆိုတဲ့ဝေဖန်သံတွေလည်းထွက်ပေါ်နေတာပါဒါပေမဲ့လည်းတတိပိုင်တတိလို့ခေါ်တဲ့ကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းကိုတက်ဂရီ2030အရောက်မှာကာကွယ်ထိန်းနိုင်ရေးမွန်ထရီးယသဘောတူညီမှုBBNJ လို့ခေါ်တဲ့ကမ္ဘာသမုဒ္ဒရာကြီးတဲ့ကအပင်နဲ့တရိစံမျိုးစိတ်တွေကာကွယ်ထိန်းနိုင်ရမယ့်သဘောတူညီမှုတွေအပြင်ပလတ်စတစ်ညံ့မှုတပ်ဖြည့်ရေးနိုင်ငံဆောင်လိုက်နာရမယ့်သဘောတူညီမှုတွေကို2023ခုနှစ်ထဲမှာရလိုက်ပြီးဖြစ်တဲ့အတွက်ဒီနှစ်ဟာအလားအလာကောင်းတဲ့နှစ်တစ်နှစ်ဖြစ်တယ်လို့လည်းတချို့သုတေသီတွေကသုံးသပ်ကြပါတယ်။ကျွန်မနှောင်းလာပ
ါ။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမှာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
လေအထက်နဲ့အန်ယူဂျီမြတ်တန်ညီညီအစိုးရနိုင်ငံရေးဝန်ကြီးဌာနနဲ့ဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့တို့ကလတမကအထွေထွေညီလာခံကျင်းပနေတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတွေ့ဆုံဆွေးနွေးပါတယ်။နိုင်ငံတကာမျက်နှာစာမှာစစ်ကောင်စီပေါ်တန်တမာရေးစီးပွားရေးနဲ့ဗန္ဒာရေးအရာထိထိရောက်ဆက်လက်ဖိအားပေးလှုပ်ဆောင်သွားဖို့အထွေထွေညီလာခံကျင်းပနေတဲ့အချိန် NUG ကကြိုးပမ်းနေတာဖြစ်တယ်လို့ NUG ကပြောပါတယ်ခင်ဗျာ။နယူးယောက်မြို့မှာကလတမကအထွေထွေညီလာခံတက်ရောက်နေကြတဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးနဲ့ ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့ဥက္ကဋ္ဌတို့စက်တင်ဘာလ22ရက်မနေ့တောက်ကြနေကတွေ့ဆုံခဲ့ကြစဉ်မြမအရေးကိုဆွေးနွေးခဲ့ပါတယ်စစ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံကပြဿနာတွေဖြေရှင်းနိုင်ရေးအတွက်အာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင့်ထည့်ဖော်ဖို့လိုအပ်တဲ့အတွက်ဒါကိုဆက်ပြီးစူးစမ်းသွားမယ်အကြောင်းနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီက ICRC ဥက္ကဋ္ဌကိုပြောကြားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံကသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်လို့ရတဲ့ချက်ချင်းရဖို့ဥပဒေမဲ့ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့ဆွေးနွေးအဖြေရှာဖို့လူသားချင်းစာနာတဲ့အကူအညီတွေအဟံတားမရှိပေးနိုင်ဖို့နဲ့ Federal Democratic စနစ်အသွင်ကူးပြောင်းလဲမှုမှာအလုံးပါဝင်နိုင်ဖို့လိုအပ်ကြောင်း Quad အဖွဲ့ဝင်၄နိုင်ငံကနိုင်ငံသားဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်။ American ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေကြတဲ့ဒီ၄နိုင်ငံကနိုင်ငံသားဝန်ကြီးတွေမနေ့တောက်ကြနေကနယူးယောက်မြို့မှာတွေ့ဆုံအပြီးသဘောထားထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရMove Forward Party ခေါင်းဆောင်တစ်ကိုခန့်အပ်လိုက်ပါတယ်ခေါင်းဆောင်ဟောင်ဖီတာလင်ဂျာဒိုရတ်နှုတ်ထွက်ခဲ့ပြီးတဲ့နောက်အရင်ကပါတီအတွင်းရေးမှူးတာဝန်ယူခဲ့သူကိုခေါင်းဆောင်တစ်အဖြစ်နဲ့ရွေးချယ်လိုက်ကြတာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းညုတ်ကိုကိုဇော်ဝင်းနိုင်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်းနဲ့အင်ဂျင်နီယာကလေးကတော့ Kelowin နဲ့TM1 တို့ဖြစ်ကြပါတယ် VOE American အတန်းရဲ့စနေနေ့ညပိုင်းမှာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းလိုမီတာ32 51နဲ့လိုင်းလိုမီတာ190တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has